Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2015ခုနှစ်ဇူလိုင်လ23ရက်ကြာတာပြည်ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းလုံးမီတာ24 25 32 50နဲ့လိုင်းလက်မီတာ190ရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အရှိန်11ဒေတာကိုခီးထွက်နေတဲ့ American ကာဝေးဝင်ကြီး Ash Carter ကျူတင်ချင်းညာထားခြင်းမရှိပဲ US နိုင်ငံကိုဒီကနေ့ပဲရောက်ရှိသွားပါတယ်။တရုတ်နိုင်ငံသား150ကျော်ကိုတရားမဝင်တည်ထွက်လွှတ်မှုနဲ့ဆက်နွယ်ပြီးနှစ်ရှိထောင်ဒဏ်တွေချမှတ်လိုက်တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နေသူချင်းချာပြေးပါပါ
။ဟုတ်ကဲ့ပါရှင်။ကိုအောင်လင်းဦးပြောခဲ့သလိုပါပဲဒီတရုတ်နိုင်ငံသား150ကျော်ကိုမြန်မာဆိုရကနေပြီးတော့တည်ခိုးမှုနဲ့ထောင်ဒဏ်နှစ်ရှိချမှတ်လိုက်တဲ့အပေါ်မှာတုံ့ပြန်မှုတွေကရောဘယ်လိုရှိပါလဲ။
ဒီတရားရုံးတွေကဒီကြေညာချတဲ့နေရာမှာတော့ကျွန်တော်တို့အနေနဲ့ဘလို့မှဟိုဝင်ပြီးတော့ဟလာ
မြန်မာတုနိုင်ငံသားရဲ့ဝင်ကြီးဦးတန်းကျော်ပြောခဲ့တာပါမကြခင်အပြည့်စုံနားဆင်ကြပါမယ်တခါမကြခင်တော့ကမြန်မာပြည်နယ်ပြည်မှာရှာဖွေကယ်တင်ထားခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုနှိယရင်ပြန်ပို့နေတဲ့နောက်ဆုံးအခြေအနေနောက်တိုင်းဒေသကိုယ်စားလှယ်တွေနဲ့မြန်မာဆွေရကြကညီညာရေးဆွေးနွေးပွဲဒုတိယမြောက်နေ့ဘာတွေဆက်ပြီးတော့ဆွေးနွေးနေကြတယ်ဆိုတာနဲ့အခုလိုမျိုးဆွေးနွေးနေကြတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်ဘက်မှာတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတယ်ဆိုတဲ့သတင်းတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာနားဆင်ကြမှာပါအခုတော့အရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးကြပါမယ်ရှင်
American ပြည်အောင်စုကဥဆောင်တဲ့လေကြောင်းထိုးစစ်တွေလက်ချင်အကူအညီတွေနဲ့ IS သွေးကြွတွေကိုတိုက်ခတ်နေတဲ့ US နိုင်ငံကို American ကာဝေးဝင်ကြီး Ash Carter ကြိုတင်ကြေညာထားခြင်းမရှိပဲရုတ်တရက်သွားရောက်ခဲ့ပါတယ်။ဒီကနေ့ဆောင်းရင်းမှာပဲ Background မျိုးလိုရောက်သွားတဲ့ဝင်ကြီး Carter US ဝင်ကြီးချုပ် Heather Albertie ကာဝေးဝင်ကြီး Collette Albertie အပါအဝင် US ဆွေးရထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံမှုလည်းစီစဉ်ထားပါတယ်။ US နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာထိန်းချုပ်ထားတဲ့သွေးကြွတွေကိုချေမှုန်းရမှာပူးပေါင်းပါဝင်လာအောင် American ကစီရင်နေတဲ့ Sunni Muslim ခေါင်းဆောင်တွေနဲ့လည်းအမေရိကန်ကာဝေးဝင်ကြီးတွေ့ဆုံမှာဖြစ်ပါတယ်။ US ဆိုရကအမ်ဘာပြည်နယ်မှာစစ်သွေးကြွတွေတင်ပိုက်ထားတဲ့ remedy မျိုးကိုပြန်လည်တင်ပိုက်ဖို့ထိုးစစ်ကြီးတစ်ခုဆင်နွှဲဖို့ပြင်ဆင်နေတဲ့အတွက်ဒါဆိုရင်တော့ US စစ်တပ်အတွက်အထူးကဆန့်သက်ချက်တစ်ခုလည်းဖြစ်လာနိုင်ပါတယ်။မီလာထဲမှာပဲ remedy မျိုးကိုစစ်သွေးကြွတွေအလုံးရင်းနဲ့ဝင်ရောက်စီးနင်းချိန်မှာ US တပ်ဖွဲ့တွေဖျက်ပြေးသွားကြတဲ့အတွက်တိုက်ခိုက်လို့ရတဲ့ဆန္ဒမရှိဘူးဆိုပြီးအမေရိကန်ကာဝေးဝင်ကြီးကပြောဆိုထားတာဖြစ်ပါတယ်။
အီရန်နျူကလ িয়ার သဘောတူညီချက်အပေါ်မှာတန်တရားရှိနေကြတဲ့အမေရိကန်လွှတ်တော်အမတ်တွေရဲ့ထောက်ခံချက်ရရှိရေးအမေရိကန်အစိုးရထိတ်တန့်အရာရှိတွေအရှိန်မြင့်ကြိုးစားနေကြပါတယ်။အီရန်နျူကလ িয়ার သဘောတူညီမှုနဲ့ပတ်သက်ပြီးဒီကနေ့ဂျာတာပရီနေ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ကြားနာပွဲကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီ၊စွန့်အင်ဝန်ကြီးအာနက်မိုနစ်နဲ့ဗန်နိုင်းဝန်ကြီးဂျက်လူတို့တက်ရောက်ကြမှာဖြစ်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ရရှိရေးမှအဓိကဆွမ်းဆောင်ခဲ့တဲ့အမေရိကန်အစိုးရအကြီးအကဲအရာရှိတို့ဟာမနေ့ဗုဒ္ဓဟူးနေ့တုန်းကလည်းလွှတ်တော်အမတ်တွေနဲ့ဝါရှင်တန်မြို့တော်မှာတီးတံတွေ့ဆုံဆွေးနွေးခဲ့ပြီးနိုင်ငံတိုင်းဝန်ကြီးကယ်ရီကအီရန်နျူကလ িয়ার စာချုပ်ကြောင့်ကမ္ဘာကြီးအတွက်ပို့ပြီးတော့လုံခြုံစိတ်ချမှုရလာမယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အီရန်တို့အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုရှော့ချပြီးအပြန်အလှန်အဖြစ်အနောက်အုပ်စုရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးမယ်သဘောတူညီချက်ကိုအတည်ပြုမလားပဲချမလားဆိုတာကိုတော့အမေရိကန်လွှတ်တော်အနေနဲ့လာမယ့်စက်တင်ဘာလလည်းအထိဆုံးဖြတ်ဖို့အချိန်ရထားပါတယ်။အထက်လွှတ်တော်ရောအောက်လွှတ်တော်ကိုပါကြီးစိုးထားတဲ့ Republican လွှတ်တော်အမတ်တွေအနေနဲ့နျူကလ িয়ার သဘောတူညီချက်ကိုပယ်ချဖို့အတွက်ကြိုးပမ်းသွားမယ်လို့အောက်လွှတ်တော်သဘာဝတိဂျွန်ဘေနာကကတိပြုထားပါတယ်။လွှတ်တော်ဘက်ကအီရန်သဘောတူညီချက်ကိုပယ်ချခဲ့ရင်တော့သမ္မတရဲ့ဗီတိုအာဏာသုံးမယ်လို့လည်းသမ္မတအိုဘားမားကကတိပြုပြောဆိုထားပါတယ်ရှင်။
internet online ကတစဉ် American တွေကိုစီယုံသိမ်းသွင်းမှုကြိုးပမ်းနေတဲ့ IS သွေးကြွအဖွဲ့ဟာအဲခိုင်ရာအကြမ်းဖက်အဖွဲ့တဲ့တော့ American တွေ NDA ပူကြီးရဲ့အကြောင်းပြောင်းစုစုံစမ်းစစ်ဆေးပြီးကို FBI ညွှန်ကြားမှု James Comey ကပြောပါတယ် American ပြည်အောင်စု Colorado ပြည်နယ်မှာကျင်းပနေတဲ့နှစ်ပတ်လည်လူညွှန်ရေးဆိုင်ရာနှီးနှောဖလှယ်ပွဲအတွင်း internet လူမှုကွန်ရက်တွေမှာစစ်သွေးကြွတွေရဲ့လှုပ်ရှားမှုတွေကြီးထွားလာနေတာကို FBI အကြီးအကဲကသတိပေးပြောကြားသွားတာပါအဲခိုင်ရာအဖွဲ့ကဖော်ဝင်တွေကိုတတိထားရွေးချယ်လို့ရှိပေမဲ့ IS သွေးကြွတွေကတော့သူတို့ရဲ့ကွန်ရက်ကိုကြည်ကြဲပြင်းပြင်းဖြန့်ကျက်ထားပြီးမတီမငြိမ်တဲ့ပြဿနာတွေကြုံနေရတဲ့မွေးဆေးဆွဲသူတွေကိုလည်းစုံစမ်းစူးစမ်းမှုစ조사နေတယ်လို့လည်းပြောဆိုခဲ့ပါတယ်။ IS စစ်သွေးကြွတွေနဲ့ဆက်နွယ်တဲ့ Twitter Internet လူမှုကွန်ရက်မှာဆိုရင်လည်းမိဖွဲ့ထားတဲ့အင်္ဂလိပ်ဘာသာစကားပြောသူ2000လောက်ရှိနေပြီးဒီထက်ကရာခိုင်နှုန်းကနေထောင်ခန်းလောက်ထိရှိတဲ့လူတွေကလည်းအမေရိကန်ပြည်အစိုးရဖြစ်တဲ့အကြောင်း FBI ကြီးကပြောဆိုသွားခဲ့တာပါ။ FBI ကစုံစမ်းစစ်ဆေးနေတဲ့အမှုရာပေါင်းများစွာထဲမှာဆိုရင်လည်းအစွန်းရောက်ဝါဒတွေကိုယုံကြည်ပြီးအကြမ်းဖက်တက်ခတ်မှုတွေလောက်ကောင်းလုံးလာနိုင်မှုရှိတဲ့အမေရိကန်နိုင်ငံသားအများပြပါဝင်တယ်လို့လည်းသူကပြောဆိုသွားပါတယ်
အမေရိကန်သမ္မတဘာရက်အိုဘားမားဟာဖခင်ဖြစ်သူရဲ့ဇာတိမီဖြစ်တဲ့ကင်ညာနဲ့အီသီယိုးပီးယားနိုင်ငံတို့ကိုဒီကနေ့ခြားသာပရိနေမှာခီးထွက်ခွာဖို့ရှိနေပါတယ်။အာဖရိကတိုက်ရဲ့ဆာဟာရာတဲကန်နာယာတောင်ပိုင်းဒေသနဲ့ဆက်နွယ်ပြီးအမေရိကန်တို့စီးပွားရေးဖွံ့ဖြိုးတိုးတက်လာတယ်လို့လည်းသမ္မတအိုဘားမားကပြောဆိုထားတာပါ။နိုင်ရိုဘီမြို့တော်မှာကျင်းပမဲ့ကမ္ဘာအဆွန်ဦးတီထွင်တို့ရဲ့ညီလာခံကိုတက်ရောက်ဖို့အတွက်ကင်ညာနိုင်ငံကိုမနေ့ပြန်တောက်ကြနေမှာသမ္မတအိုဘားမားရောက်ရှိမှာဖြစ်ပါတယ်။ဒီနောက်မှာတော့အီသီယိုးပီးယားကိုသွားမှာမို့အီသီယိုးပီးယားကိုပထမဆုံးသွားရောက်တဲ့အမေရိကန်သမ္မတတဦးအဖြစ်သမိုင်းတွင်မဲ့ခီးစဉ်လည်းဖြစ်ပါတယ်။အီသီယိုးပီးယားနိုင်ငံတွင်နိုင်ငံရေးသဘောကွဲလဲမှုတွေအပေါ်မှာအစိုးရရဲ့ကင်တွယ်မှုတွေကြောင့်မလို့အခုသမ္မတအိုဘားမားရဲ့အီသီယိုးပီးယားခီးစဉ်အပေါ်မှာလူ့အခွင့်ရေးအဖွဲ့တွေကဝေဖန်နေကြပါတယ်။မနေ့ဗုဒ္ဓဟူးနေ့တုန်းကတော့အာဖရိကနဲ့ကုန်သွယ်ရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတကအာဖရိကဒေသဟာစိန်ခေါ်အကဲဆတ်မှုတွေအများအပြားရှိပေမဲ့ကမ္ဘာပေါ်မှာအမြန်ဆုံးဖွံ့ဖြိုးလာတဲ့ဈေးကွက်တချို့ရှိတဲ့အချက်အချာဒေသဖြစ်တယ်လို့ပြောဆိုထားပါတယ်။အာဖရိကတိုက်ဟာကမ္ဘာစီးပွားရေးအတွက်နောက်ထပ်ဗဟိုချမ်းမာတစ်ခုဖြစ်လာမယ်အလားအလာရှိတယ်လို့လည်းထည့်သွင်းပြောဆိုပြီးအမေရိကန်တို့ရဲ့ကုန်သွယ်ရေးဥပဒေဟာဆိုရင်လေအာဖရိကနိုင်ငံတွေအတွင်းအုပ်ချုပ်မှုကောင်းမွန်လာဖို့အလုတ်သမားနဲ့လူ့အခွင့်အရေးတွေကိုဆက်လက်အားပေးသွားမှာဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်ရှင်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တပ်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံသား150ရုပ်ကိုတရားမဝင်တစ်ထုတ်လွှတ်မှုနဲ့ဆက်နွယ်ပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။ထောင်ဒဏ်10နှစ်ကနေအနည်း20အထိပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ခဲ့တဲ့ပေါ်တရုတ်နိုင်ငံကစိုးရိမ်တဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့စိုးရိမ်ပူပန်မှုကိုလည်းမြန်မာနိုင်ငံအနေနဲ့အလေးထားစဉ်းစားဖို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူလူကန်းကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တကူတော်မူနဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာဒီနေ့စစ်မှန်ကလေးကဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသား155ယောက်ထဲမှာ153ယောက်ကိုမြကြီးနားခံတရားရုံးကနေမနေ့ကပဲထောင်နဲ့အနည်း20နဲ့ညီများတဲ့တသက်တကျွန်းပြည်တံတွေကိုစီရင်လိုက်တာဖြစ်ပါတယ်။ကြံ2ယောက်ကတော့အရွယ်မရောက်သေးသူတွေဖြစ်နေထောင်နဲ့10နှစ်စီချမှတ်ခံခဲ့ရတာပါ။ပြည်တံချမှတ်ခံရသူတွေအနေနဲ့ပြန်လည်အရေးယူခံခွင့်ရှိမှလည်းဖြစ်ပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကတော့တရုတ်နိုင်ငံသားတွေတကူတော်မူနဲ့ဖမ်းဆီးခံခဲ့ရစဉ်ကလေးကတာဝန်ရှိသူအစီအစဉ်နဲ့ဆက်သွယ်ပြီးအမှုနဲ့ပတ်သက်လို့ဥပဒေနဲ့အညီစီရင်ဖို့လက်တွေ့အခြေအနေတွေကိုလည်းထက်သွင်းစဉ်းစားဖို့တိုက်တွန်းထားတဲ့အကြောင်းကျင်းညာချက်မှာဖော်ပြထားပါတယ်။စင်ရက်ချမှတ်ခဲ့တဲ့မနေ့တုန်းကပဲမြန်မာနိုင်ငံမှာရှိတဲ့တရုတ်တန်ရုံးကလည်းကျင်းညာချက်ထုတ်ပြန်ကန့်ကွက်ခဲ့တာပါ။တရုတ်ကွန်မြူနတီပါတီရဲ့ Global Times သတင်းစာအေဒီတာအပေါ်မှာတော့လူပေါင်း150ကျော်ဟာညီလူညီမျှအပြစ်ရှိသူတွေမဖြစ်နိုင်တဲ့အတွက်တစ်ချိန်နဲ့ဆုလိုက်ပြုံလိုက်ထောင်ဒဏ်စီရင်တာတရားဥပဒေနဲ့မညီဘူးလို့ရေးသားခဲ့ပါတယ်။မြန်မာနိုင်ငံကတစ်ထုတ်လုပ်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်နေကြတဲ့တရုတ်နိုင်ငံသားတချို့အနေနဲ့လည်းဒေသခံအာဏာပိုင်တွေနဲ့ဗဟိုအစိုးရတာဝန်ရှိသူတွေကြားခွင့်ပြုချက်ရယူရတဲ့ရှုပ်ထွေးလာတဲ့လုပ်ထုတ်လုပ်နည်းတွေကြားမှာလောက်ကင်နေကြရတာဖြစ်တယ်လို့လည်းဖော်ပြထားတာပါ။တရုတ်နိုင်ငံသား150ကျော်ကိုကြီးလေးတဲ့ဖြစ်တဲ့နေချမှတ်ခဲ့တာမျှတတယ်လို့မထင်တဲ့အကြောင်းလဲ Global Times သတင်းစာအေဒီတာအပေါ်မှာရေးသားထားပါတယ်။
လက်ရှိအာဏာရပြည်ထောင်စုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီမှာဩဇာကြီးတဲ့ပါတီရဲ့ဗဟိုအတိုင်ပင်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ဟာဒီကနေ့ဂျာတာပရီနဲ့မနေ့၈နာရီကြိုကြိုမှာစင်ကာပူနိုင်ငံမှာကွယ်လွန်ခဲ့ပါတယ်။ဒီလ၈ရက်နေ့ကသွေးတိုးပြီးအုံနောက်သွေးယိုစီးမှုကြောင့်နေပြည်တော်ဆေးရုံကြီးမှာကုသမှုခံယူခဲ့ပြီးစင်ကာပူနိုင်ငံကိုပို့ဆောင်ဆေးကုသခံယူပြီးနှစ်ပတ်ကြာမှာကွယ်လွန်ခဲ့တာဖြစ်ပါတယ်။အသက်85နှစ်အရောက်မှာကွယ်လွန်ခဲ့တဲ့အရင်ဆက်ဆိုးရအဖွဲ့ဝင်ဝင်ကြီးဟောင်းဦးအောင်တောင်းဟာဆိုရင်ဆရာနာရှင်ဗိုလ်ချုပ်မှူးကြီးတန်းရွှေရဲ့အားကိုရတဲ့လက်ယုံတစုလို့သတ်မှတ်ခံရတယ်လို့ဆက်ဆိုးရရဲ့နံပါတ်1အဆင့်ရှိသူဒုတိယဗိုလ်ချုပ်မှူးကြီးမောင်အေးနဲ့လည်းခမီးခမက်တော်ဆက်သူဖြစ်ပါတယ်။လက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွင်ဩဇာကြီးသူနောက်အတိုက်ခံသူအပေါ်မှာနှိပ်ကွပ်ခဲ့သူအဖြစ်လည်းပြည်ရင်းပြည်ပကသတ်မှတ်ခံရသူဖြစ်ပါတယ်။2003ခုနှစ်တပင်းရင်းမြို့နယ်တွင်မှာဒေါအောင်ဆန်းစုကြည်ရဲ့ရင်နှံကိုတိုက်ခိုက်မှုတွေရဲ့လက်သက်တရခံဖြစ်လဲဆွဆွဲခံထားရသူဖြစ်ပါတယ်။နောက်ပိုင်းအရသာအစိုးရပြောင်းလာချိန်မှာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာအတားအဆီးဖြစ်နေသူအဖြစ်သတ်မှတ်ခံရပြီးအမေရိကန်ဗန္ဒာရေးဝန်ကြီးဌာနကပြီးခဲ့တဲ့2014ခုနှစ်ကပိတ်ဆို့ထမ်းခတ်မှုကိုလည်းခံခဲ့ရပါတယ်။ဇာတိမြေတောင်သာမြို့ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ဟာပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်လဲတာဝန်ယူထားပါတယ်။ တမရော်မှာဘူမူကြီးအဆင့်ထိတာဝန်ထမ်းဆောင်ခဲ့ပြီးဆေဆိုးရလက်ထက်မှာတော့ကုံသွေးရေးဒုဝန်ကြီး၊မွေးမြူရေးနဲ့ရေလုံငန်းဝန်ကြီး၊စက်မှုတက်ဝန်ကြီးအဖြစ်အဆင့်ဆင့်တာဝန်ထမ်းဆောင်ခဲ့ပါတယ်။ဆေဆိုးရလွန်ကာလမှာတော့ဦးအောင်တောင်ရဲ့မိသားစုဝင်တွေဟာဘန်လုပ်ငန်း၊ဟိုတယ်လုပ်ငန်း၊ဆောက်လုပ်ရေးလုပ်ငန်းတွေတခြားစီးပွားရေးလုပ်ငန်းအများအပြားနဲ့မြန်မာထိပ်တန်းငွေကြေးချမ်းသာသူတွေအဖြစ်ခဲ့ကြပါတယ်။ကွယ်လွန်ချိန်မှာတော့သားသမီးတွေကျန်းရစ်ခဲ့ပါတယ်။1940ပြည့်နှစ်ဒီဇင်ဘာလ1ရက်နေ့တောင်သာမြို့မှာမွေးဖွားခဲ့သူလွှတ်တော်မှဦးအောင်တောင်အသက်85နှစ်အရောက်မှာကွယ်လွန်ခဲ့ရတဲ့အတွက်ဒီကနေ့ပြည်တော်စုလွှတ်တော်မှာခြေကွဲဝန်းနှဲမှုအထင်မှဖြစ်တဲ့လွှတ်တော်မှတ်တွေနှစ်မိတဲ့ငြိမ်သက်ဆုတောင်းမေတ္တာပို့ခဲ့ကြပါတယ်။
နေဇာကိုချုပ်ဖြတ်ပြီးပါကစ္စတန်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဒီသတင်းပတ်ထဲအာဖဂန်ရဲသား3ယောက်သေဆုံးပြီး2ယောက်ဒဏ်ရာရခဲ့တဲ့ဆိုပြီးတော့အာဖဂန်နိုင်ငံကဒီကနေ့မှပဲအင်းနီချင်းပါကစ္စတန်ပေါ်တရားဝင်ကန့်ကွက်လိုက်ပါတယ်။ကဘူးမြို့တော်မှာရှိတဲ့ပါကစ္စတန်တန်မတ်ကြီးကိုဆင့်ခေါ်ပြီးအာဖဂန်ဒုတိယနိုင်ငံခြားရေးဝန်ကြီးဟက်မက်ကလက်ကာဆိုင်ကတရားဝင်ကန့်ကွက်ခဲ့တယ်လို့အင်းနီချင်းကောင်ကြီးဝင်တဲ့နိုင်ငံတကာဥပဒေတွေလှုပ်ထုံးလုပ်နေတွေကိုချိုးဖောက်တဲ့လုပ်ရည်အဖြစ်စိုးရိမ်နေကြောင်းပြောကြားခဲ့တယ်လို့လည်းအာဖဂန်စိုးရိမ်ရဲ့ကြီးညာချက်ကဖော်ပြထားပါတယ်။အခြားသခင်ရဲ့တွေအတွင်းအာဖဂန်နိုင်ငံကနေဆက်တီတာတွေဖြစ်တဲ့နဂါဟာနဲ့ကုနာပြည်နယ်မှာပါကစ္စတန်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိခဲ့ပြီးတိုက်ခိုက်မှုတွေအတွင်းသေဆုံးခဲ့သူတွေထဲမှာအမျိုးသမီးတူဦးလည်းပါဝင်တယ်လို့အာဖဂန်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။အာဖဂန်နိုင်ငံရဲ့ဆွဆွဲချက်ပေါ်ပါကစ္စတန်အာဏာပိုင်တွေဘက်ကတော့တစုံတရာတုံ့ပြန်တာမျိုးတော့မရှိသေးပါဘူး။
ရုရှားဆိုယူအာကာသယာဉ်ဟာသူ့ရဲ့ထောက်ပံ့ရေးယာဉ်ချွတ်ယွင်းမှုကြောင့်နှစ်လကြာနှောင့်နှေးကြမ်းကြာနေခဲ့ပြီးတဲ့နောက်နိုင်ငံတကာအာကာသစခန်းကိုဆင်းသက်နိုင်ခဲ့ပြီဖြစ်ပါတယ်။ဆိုယူအာကာသယာဉ်ဟာကာဇက်စတန်နိုင်ငံဘာကူနာစခန်းကနေလွတ်တင်ပြီး6နာရီလောက်အတွင်းမှာပဲအာကာသစခန်းကိုဒီကနေ့ဂျာတာပရီနေ့မှာရောက်ရှိခဲ့တာဖြစ်တယ်လို့တာဝန်ရှိသူတို့ကပြောပါတယ်။ဆိုယူအာကာသယာဉ်ဟာနိုင်ငံတကာအာကာသစခန်းစီကိုမဆက်ရောက်ခင်ကဘာကို၄ဘတ်ပတ်ခဲ့တယ်လို့လဲအမေရိကန်အာကာသအေဂျင်စီ NASA အရာရှိတို့ကပြောပါတယ်။နိုင်ငံတကာအာကာသစခန် ISS ရဲ့အာကာသယာဉ်မှုတွေထံကိုထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ပေးရမယ်။လူလိုက်ပါခြင်းမရှိတဲ့ထောက်ပံ့ရေးခြင်းအပြီးလအတွင်းကချို့ယွင်းမှုဖြစ်ခဲ့တာကြောင့်အာကာသစခန်းထံကိုသွားရောက်မဲ့အစီအစဉ်နှောင့်နှေးခဲ့ရတာဖြစ်ပါတယ်။အခုဆိုယူအာကာသယာဉ်နဲ့အမေရိကန်နိုင်ငံသား2ဦး၊ရုရှားနိုင်ငံသား2ဦးနဲ့ဂျပန်နိုင်ငံသား2ဦးစုစုပေါင်းအာကာသယာဉ်မှု3ဦးတို့လိုက်ပါသွားခဲ့တာဖြစ်ပြီးအရင်အာကာသစခန်းမှာတော့ရုရှားနိုင်ငံသား2ဦးနဲ့အမေရိကန်နိုင်ငံသား2ဦးတို့ရှိနေခဲ့ကြပါတယ်။ဒီအာကာသယာဉ်မှု6ဦးစလုံးတို့ဟာနိုင်ငံတကာအာကာသစခန်းမှာဒီဇင်ဘာလလောက်အထိရှိနေကြမှာဖြစ်တယ်လို့လည်း NASA ကပြောပါတယ်။ဒီထဲဟာ2ဦးတို့ကတော့အာကာသထဲမှာကာလရှည်နေထိုင်မှုကြောင့်လူခန္ဓာကိုယ်ပေါ်မှာတက်ရောက်မှုတွေကိုလေ့လာဖို့အတွက်အာကာသစခန်းမှာတစ်နှစ်ကြာနေထိုင်ကြမှာဖြစ်ပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိမ့်ကြီးထိုက်တို့ကကြီးညာပေးခဲ့ကြပါရှင်။အခုကတော့သတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတစ်လက်တင်ပြပေးသွားမှာပါ။အရင်ဆုံးတော့တစ်ခိုးမှုနဲ့တရုတ်နိုင်ငံသားတွေနှစ်ရှည်ထောင်နဲ့ချမှတ်ခံရတဲ့သတင်းနဲ့ပတ်သက်ပြီးဘယ်လိုတုံ့ပြန်မှုတွေရှိနေသလဲဆိုတာကိုကြည့်အောင်ပါ။တရုတ်နိုင်ငံသားယာနဲ့ချီကိုတရားမဝင်တစ်ထုတ်လုပ်မှုနဲ့ဆက်နွယ်ပြီးတော့နှစ်ရှည်ထောင်နဲ့တွေချမှတ်လိုက်တာဟာပြင်းထန်တဲ့တရားစီရင်မှုဖြစ်တယ်လို့ဆိုပြီးတရုတ်ဒုနိုင်ငံသားရေးဝန်ကြီးကတရုတ်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးကိုခေါ်ယူဆွေးနွေးခဲ့ပါတယ်။မြန်မာဘက်ကတော့ဒါဟာတရားရေးစနစ်ရဲ့လုံပိုင်ခွင့်ဖြစ်တာကြောင့်တရုတ်အစိုးရအနေနဲ့ဝင်ရောက်ဆွတ်ဖက်လို့မရဘူးလို့ဒီအစိုးရအနေနဲ့ဝင်ရောက်ဆွတ်ဖက်လို့မရဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်ဆက်သွယ်မေးမြန်းထားတယ်ကိုအောင်ကပြောပြပါမယ်ရှင
်တရားမဝင်တစ်ခုထုတ်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံသား155ယောက်ကိုထောင်ဒဏ်10နှစ်ကနေအနည်း20အထိပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ခဲ့တဲ့ပေါ်တရုတ်နိုင်ငံကစိုးရင်ကြောင်းနဲ့တရုတ်နိုင်ငံရဲ့စိုးရင်ပူပန်မှုကိုမြန်မာနိုင်ငံအနေနဲ့အလေးထားစဉ်းစားဖို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဒါအပြင်တရုတ်နိုင်ငံဆိုင်ရာမြန်မာတမ္မတ်ကိုတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးကခေါ်ယူတွေ့ဆုံပြီးနှစ်ရှည်ထောင်ဒဏ်ချမှတ်ခဲ့တာဟာပြင်းထန်ကြောင်းပြောဆိုပါရယ်။မြန်မာအစိုးရဘက်ကတော့ပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေတဲ့အချိန်မှာဒါဟာမြန်မာတရားရေးစနစ်အနေနဲ့ဘသူ့ရဲ့လွှမ်းမိုးမှုမှမပါဘဲဆောင်ရွက်ခဲ့တာသာဖြစ်တယ်လို့ဒုတိယနိုင်ငံသားရေးဝန်ကြီးဦးတန်းကျော်ကအခုလိုပြောပါရယ
်။သူတို့ကကျွန်တော်တို့ဆက်သွယ်စာနဲ့ပြင်းနဲ့ကြောင်းကြတော့မရှိပါဘူး။ကျွန်တော်ကတော့ဟိုကျွန်တော်တို့တမကြီးကိုခေါ်ပြီးတော့ပေါ့လေနော်ဒီအခုဟလာဒီစီရင်ချက်တဲ့ဥစ္စာမှာဟိုသူတို့အနေနဲ့ဟလာပြစ်ဒဏ်ကပြစ်ထန်လောကကြီးပါတယ်ဆိုတော့ကျွန်တော်တို့ပြောပါတယ်နော်ဟိုဒီတရားရုံးတွေကဒီစီရင်ချက်တဲ့နေရာမှာတော့ကျွန်တော်တို့အနေနဲ့ဘလို့မှဟိုဝင်ပြီးတော့ဟလာဟိုပတ်သက်လို့လည်းကျွန်တော်မရဘူးအဲ့တော့ဒီဥစ္စာကိုပဲဟလာလိုက်နာပေးလို့ပေါ့ဒါတော့ကျွန်တော်တို့ကသူတို့ရှင်းပြပါတယ်အခုအချိန်ကြီးကတော့ဒီတိုင်းပါပဲသို့တော်လည်းဟလာသူတို့အနေနဲ့တော့ကျွန်တော်တို့ဆက်ပြီးဆွေးနွေးကြပါတယ်ဆိုပြီးတော့လာလာလေးတွေတော့ရှိတာပေါ့လေလောလောဆယ်တော့ကျွန်တော်တို့ကဒီအစားလေးအချင်းချင်းဆက်ပြီးတင်ပြထားလို့လည်းရှိပါတယ်
ဒ ရုပ်ကွန်မြူနတီပါတီရဲ့ Global Times သတင်းစာရဲ့ Editor အပေါ်မှာတော့လူပေါင်း150ကျော်ဟာညီလူညီမျှအပြစ်ရှိသူတွေဖြစ်နိုင်တဲ့အတွက်တစ်ချိန်တည်းမှာအစုလိုက်အပြုံလိုက်ထောင်ဒဏ်ဆီရင်တာဟာတရားဥပဒေနဲ့မညီဘူးလို့ရေးသားခဲ့ပါတယ်။မြန်မာနိုင်ငံကတိထုတ်လုပ်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ကြတဲ့တရုတ်နိုင်ငံသားတချို့အနေနဲ့ဒေသခံအာဏာပိုင်တွေနဲ့ဗဟုအစုရတာဝန်ရှိသူတွေကြားခွင့်ပြုချက်ရယူရတဲ့ရှုပ်ထွေးလာတဲ့လုပ်ထုံးလုပ်နည်းတွေကြားမှာလောက်ကင်နေကြရတယ်လို့လည်းဖော်ပြခဲ့တာပါ။အခုလိုတရုတ်နိုင်ငံသားတွေပေါ်မြန်မာနိုင်ငံဘက်ကပြင်းပြင်းထန်ထန်အရေးယူပြလိုက်တာဟာတရုတ်မြန်မာဆက်ဆံရေးတင်းမာမှုတွေရှိလာတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့အကဲကဲတချို့ကသုံးသပ်ပေမဲ့နိုင်ငံသားဆက်ဆံရေးမှာနားလည်မှုရှိရှိနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိတဲ့အကြောင်းဒုနိုင်ငံသားရေးဝန်ကြီးကအခုလိုပြောပါတယ
်။ဒီနေသက်တွေမှာနော်ဟိုလားတရားမဝင်စစ်ခိုးထုတ်တဲ့ကိစ္စကဒါတစ်ပိုင်းပါနော်ကျွန်တော်နိုင်ငံဆက်ဆံရေးခိုင်ပါတယ်ဥမာအဖြစ်ကျွန်တော်ဟိုတီးခဲ့တဲ့ဟိုရက်ပိုင်းတွင်းကနော်ကျွန်တော်တို့ဂျနီဗာမှာဟာလာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ resolution ကို OIC နိုင်ငံတွေကတင်တာပေါ့လေတင်တဲ့နေရာမှာတရုတ်ကကျွန်တော်တို့ဘက်ကနေခိုင်ခိုင်မာမာပဲဟာလာဒီဟိုဟာကို resolution ကိုဒါ reject လုပ်ပါတယ်အဲ့တော့အခြေခံအဖြစ်တော့ဟာလာမြန်မာနဲ့တရုတ်ဆက်ဆံရေးကတော့ထိခိုက်တာမရှိပါဘူးဒီဥစ္စာကိုသူတို့လည်းသိပါတယ်နော်တို့အနေနဲ့လည်းကျွန်တော်တို့ပြောတာကဟာလာတရားဥပဒေအတိုင်းနော်ကျွန်တော်တို့တရားစနစ်အတိုင်းသာဆောင်ရွက်ပါဆိုပြီးကျွန်တော်တို့ကိုငကိုရဲကပြောထားတာရှိပါတယ်နော်ဒါကြောင့်မလို့ဒါပေမဲ့တို့အနေနဲ့ကတော့ဒီလောက်ကြီးဟိုပြင်းထန်လိမ့်မယ်လို့မထင်ခဲ့တာတခုပါပဲ
မြန်မာအစိုးရတပ်တွေရဲတွေနဲ့တက်တော်ဌာနတို့အတူပူးပေါင်းပြီးကချင်ပြည်နယ်တွင်တရားမဝင်တစ်ခိုးထုတ်မှုနှင်းနှင်းဆောင်ရွက်ရမှာတရုတ်နိုင်ငံသားတွေအပါအဝင်ကားအစင်း400ကျော်နဲ့အတူတစ်လုံးတွေထောင်နဲ့ချီပြီးဖမ်းဆီးမိခဲ့ပါတယ်။အိမ်နောက်မြကြီးနားခရိုင်တရားရုံးကနေဖမ်းဆီးထားမိတဲ့တရုတ်နိုင်ငံသား153ဦးကိုထောင်ဒဏ်အနည်း20နဲ့ညီမျှတဲ့တသက်တကျွန်းပြစ်ဒဏ်နဲ့ကြံ2ဦးကတော့အရွယ်မရောက်သေးသူတွေအဖြစ်နဲ့ထောင်ဒဏ်10နှစ်စီချမှတ်ခံခဲ့ရပါတယ်။တရုတ်နိုင်ငံမှာနေထိုင်တဲ့မြမအေးလေးလာသူဒေါ်လာကျော်စောကတော့နှစ်ရှည်ထောင်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပါတယ
်။ကျမကြည့်တယ်ဟိုဗမာအစိုးရကလည်းသူကနိုင်ငံရေးခွက်တင်နဲ့လောက်တာပါ။သူကဟိုဗမာပြည်သူတွေရှေ့မောက်မှာဟိုဘယ်လိုခေါ်မလဲသူတရုတ်ကိုအလျှော့ပေးရတာမဟုတ်ဘူးတရုတ်ကိုသူလုတင်လုထိုက်တာလုတယ်ဆိုပြီးတော့ပြောတာပါပဲ။တရုတ်ဘက်ကလည်းဒါဟိုတရုတ်နိုင်ငံသားတွေမခံကျင်ဖြစ်မှာဆိုလို့သူတို့ကန့်ကွက်တဲ့ကန့်ကွက်ထိုက်လို့ကန့်ကွက်တဲ့သဘောပြောတာပဲပြီးရင်တော့အဖျားရှူသွားမှာပါကျွန်မကြည့်တာမကြခင်ဒီလူတွေကိုလွှတ်ပေးပါလိမ့်မယ်တဲ့သူပါတယ်ကြည့်ရတာ
မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေစတင်လှုပ်ဆောင်လာတဲ့2010ခုနှစ်လောက်ကစလို့မြန်မာအစိုးရနဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးအသစ်တွေထူထောင်လာခဲ့ပြီးတဲ့နောက်ပိုင်းမှာအရင်တုန်းကဆက်ဆံရေးပြည်ပခဲ့တဲ့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားနှစ်ပေါင်းတော်ကြာအတွင်းဆက်ဆံရေးတင်းမာနေတယ်လို့သုံးသပ်မှုတွေထွက်ပေါ်နေတဲ့အချိန်မှာမြန်မာနိုင်ငံဘက်ကတရုတ်နိုင်ငံသားတွေကိုအခုလိုနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒါကတော့တရားမဝင်သစ်ထုတ်လုပ်မှုနဲ့တရုတ်နိုင်ငံသားတရားကျော်ကိုနှစ်ရှည်ထောင်ဒဏ်ချမှတ်ခံရတဲ့ပတ်သက်ပြီးတော့တုတ်ပြန်မှုတွေကိုကိုအောင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်အခုတခါမြမရေပိုင်းတဲ့အတွင်းမှာကဲတင်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုနေရရင်ပြန်ပို့နေတဲ့အခြေအနေကိုလည်းပြောပြချင်ပါတယ်ရခိုင်ပြည်နယ်တောင်ပြိုလက်ဝဲစခန်းမှာထိန်းသိမ်းထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကယာနဲ့ချီကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လဲပြောင်းလွယ်ပေးအပ်ခဲ့တယ်လို့ဒီမြန်မာအစိုးရဘက်ကပြောပါတယ်မကြခင်ရက်ပိုင်းတွေအတွင်းမှာလည်းနောက်ထပ်လွှဲပြောင်းပေးသွားဖို့နိုင်ငံအကြသဘောတူညီထားခဲ့တယ်လို့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်ဒီအကြောင်းကိုတော့ကိုအောင်အောင်ကပဲဆက်ပြီးတော့ပြောပြပေးပါမယ်ရှင
်လွန်ခဲ့တဲ့မေလနဲ့ဇူလိုင်လအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံသားတထောင်လောက်ပါဝင်တဲ့လှေစီးဒုက္ခသည်တွေကိုမြန်မာနိုင်ငံရေးပိုင်နဲ့အတွင်းမှာဖမ်းဆီးထိန်းသိမ်းလိုက်နေတာပါအခုခါမှာအဲ့ဒီထဲကတချို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးလိုက်ပြီလို့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးတန်ကျော်က VOA ကိုအခုလိုပြောပါတယ
်တောင်မြေလေဝဲမှာရှိနေတဲ့ကျွန်တော်တို့လေစီးဟိုဟာတွေပေါ့လေဟိုလေစီးကျွန်တော်တို့ဒီဘင်္ဂလီတွေကျွန်တော်တို့ဟိုထိတ်ထိတ်ထတာရှိတယ်မလားအဲ့ဒီဥစ္စာကတော့ကျွန်တော်တို့ကဒါဟိုမနေ့တနေ့ရပဲ20နှစ်လည်ရပဲကျွန်တော်တို့ဒါတရားနဲ့55ရောက်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုပြန်ပို့ပြီးသွားပြီလေနော်
ဘင်္ဂလားဒေ့ရှ်နိုင်ငံကလေစီးဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးနှစ်နိုင်ငံကြားဖူးပေါင်းဆောင်ရွက်မှုတွေရှိနေပြီးမကြခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုထပ်မံလွှဲပြောင်းပေးသွားဖို့ရှိတယ်လို့ဦးတန်ကျော်ကပြောပါတယ
်ဒီနေ့လေဘင်္ဂလားဒေ့ရှ်ကနေပြီးတော့ကျွန်တော်တို့ကိုနောက်ထပ်159ယောက်သူတို့နိုင်ငံသားဖြစ်ကြောင်းနော်ဟဲ့လားသူတို့ကအတူတူတဲ့အတွက်ကျွန်တော်တို့ကလာမဲ့ဒီ30ရင်းနှစ်လောက်မှာနောက်ထပ်159ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်ပို့ဖို့ကျွန်တော်တို့အစီအစဉ်ဟိုစလုပ်နေပါပြီ
စည်ရင်လွန်လာတဲ့အခြေအနေနဲ့ဖိနစ်ခံမှုတွေကြောင့်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကမွတ်စလင်လူနည်းစုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာနေရာရင်းကိုဆွန့်ခွာပြီးအရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့မလေးရှား၊ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကိုလေဆိပ်တုကတဲ့အဖြစ်သွားရောက်နိုင်ဖို့ကြိုးစားရင်းလွန်ခဲ့တဲ့မေလနဲ့ဇူလိုင်လအတွင်းမှာအဲ့ဒီလေဆိပ်တုကတွေကိုမြန်မာနိုင်ငံရခိုင်ကမ်းရိုးတန်း AR ဟန်ကြီးချုံနဲ့မြန်မာနိုင်ငံတောင်ဘက်ဆွန့်ကရေပိုင်တဲ့အတွက်မှာဖမ်းဆီးထိန်းသိမ်းမိကြတာဖြစ်ပါရခင်ဗျာ။
ဒါတော့ပြီးခဲ့တဲ့လပိုင်းတွေအတွင်းမြမရေပိုင်တဲ့ထဲမှာကဲတင်ထားခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုမြမဆွေရကစစ်စစ်ပြီးတော့နေရရင်ပြန်ပို့နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကိုအောင်ကမေးမြန်းတင်ပြခဲ့တာပါ။အခုကတော့ငင်းငယ်ဆွေးနွေးပွဲတွေနဲ့ပတ်သက်တဲ့သတင်းကိုလည်းအလှည့်ပေးချင်ပါသေးတယ်။အစိုးရရဲ့ငင်းငယ်ရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ဒုတိယနေ့အဖြစ်နဲ့ဆက်လက်ဆွေးနွေးနေတာမှာတော့လော်ခီလာညီလာခံကတင်ပြတဲ့တနိုင်ငံလုံးအဖြစ်ခက်ရဲစေးစာချုပ် NCA မူကြမ်းပြင်ဆင်ချက်73ချက်ထဲက10ချက်ကိုညှိနှိုင်းနိုင်ခဲ့ပြီးတော့ကျန်တဲ့အချက်တွေကိုတော့မနှက်ဖြန်မှာဆက်လက်ဆွေးနွေးသွားဖို့ရှိတယ်လို့ဆိုပါရယ်ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုမိုးစော်ကမေးမြန်းတင်ပြထားပါရယ်ရှင
်ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD တို့ဟာဒီကနေ့ရန်ကုန်မြို့မြမငြိမ်းချမ်းရေးစင်တာမှာမနှက်10နာရီကနေညနေ4နာရီခွဲအထိဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာလော်ခိလာညီလာခံကတင်ပြထားတဲ့ NCA စာချုပ်မူကြမ်းပြင်ဆင်ချက်73ချက်အနက်က10ချက်ကိုဆွေးနွေးနိုင်ခဲ့တယ်လို့မြမငြိမ်းချမ်းရေးစင်တာကအကြီးထန်းအကြံပေးဦးလာမောင်ရွှေကဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
တော့နှစ်ရက်တာမှာဒီလော်ခီလာကနေပြီးတော့အစိုးပြုထားတဲ့ NCA text ပါပေါ့လေပြန်လည်ပြီးတော့ကျွန်တော်တို့ review လုပ်ခြင်းနဲ့အချက်စုစုပေါင်း73ချက်လုံးကိုကျွန်တော်တို့ကမဆက်တော့ဟာဆွေးနွေးခဲ့ပြီးပါပြီ။10ချက်ကိုတော့စာချုပ်ကိုကျွန်တော်တို့ဒီအချောတန်ပြည်နိုင်နိုင်ခဲ့တယ်လို့ကျွန်တော်တို့ကပြောလို့ရပါတယ်။
သဘောတူတဲ့အချက်10ချက်အနက်ကအချက်တချို့ကိုစာချုပ်မူကြမ်းထဲမှပြင်ဆင်ပြီးအချက်တချို့ကိုတော့ဆုံးဖြတ်ချက်အဖြစ်ထားရှိဖို့သဘောတူကြောင်းလည်းဦးလာမောင်ရွှေကဆက်ပြောပါတယ်
။ကျွန်တော်တို့ဒီပြည်တော်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီက18လလုပ်ခဲ့တဲ့ NCA text ကိုဒီဘူအားဖြင့်တော့မပြင်လို့ပါဘူး။အဲ့တော့တစ်ဖက်ရှိနိုင်လို့ရတဲ့ဟာကိုအများစုကိုစီဝေးဆုံးဖြတ်ချက်ထဲမှာပဲထည့်လို့ရတယ်။ကျန်တဲ့အချက်ကိုတော့စာချုပ်ကိုချောတဲ့အနေနဲ့တော့ဒိဗေလောကမပြောင်းတဲ့ကိစ္စကိုစာချုပ်ချောတဲ့ကိစ္စရှိပါသူတို့ဘောစေချက်မှာ၅ချက်ကတော့ကျွန်တော်စာချုပ်ချောတဲ့ထက်မှာပါပြီးတော့၅ချက်ကိုတော့အစီအွေဆုံးဖြတ်ချက်အနေနဲ့အကူအောင်မရှိဘဲနဲ့ပဲကျွန်တော်ချောတာ
အခုလိုတနင်္ဂနွေအပြစ်ခတ်ရစေးစာချုပ်အတွက်ဆွေးနွေးနေချိန်မှာကချင်ရှမ်းနဲ့ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်ဒီတိုက်ပွဲတွေရစိုင်းရေးအတွက်လည်းအလွတ်တဘောဆွေးနွေးတာတွေရှိကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD အဖွဲ့ရဲ့ဒုအဖွဲ့ခေါင်းဆောင်နှစ်ဖြစ်တဲ့ပူးစင်ကျုံးကပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ဒီအလွတ်တဘောရဒီကခေါင်းဆောင်များနဲ့ကျွန်တော်ဆွေးနွေးဖြစ်ပါတယ်ဒီနေ့ဖြစ်ရှိနေတဲ့ဒီတိုက်ပွဲတွေဟာကျွန်တော် NCA လက်မှတ်မရေးထိုးနိုင်တဲ့အချိန်မှာကျွန်တော်တို့ဒီလိုတော့မဖြစ်သင့်ဘူးလို့တော့ကျွန်တော်တို့တိုင်းသားတွေဖက်ကတော့ပြင်ပြပါတယ်။ဒီ UCC ကဖက်ကလည်းပဲဒီလိုအဖြစ်ပြက်မျိုးဖြစ်တာကိုသူတို့အနေနဲ့ဖြစ်သင့်ဖြစ်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်တို့ဒီအကြောင်းပြန်ကြပါတယ်။ဒါနှစ်ဖက်စလုံးကတော့ပြန်မဖြစ်သင့်ဘူးလို့ယူဆတဲ့သူတို့ကျွန်တော်တို့ကောက်ချက်ဆက်လို့ရပါတယ်။ဒါတော့ကျွန်တော်တို့အနေနဲ့ဒီနှစ်ဖက်ဒီလိုဖြစ်ဆောင်ရအောင်တာမှယူကြည့်ပါလေ NCA လက်မှတ်ရေးထိုးနိုင်ရေးအတွက်တစ်ခါတည်းတက်ကွဲဖြစ်နေလို့ရှိရင်စာချုပ်လက်မှတ်မရေးထိုးနိုင်ပေနဲ့အချိန်ကြီးကျန်ကြသွားနိုင်တယ်နှောင့်နှဲသွားနိုင်တယ်လူလားတစ်ချက်တည်းပေါ်လာနိုင်တယ်ဆိုတော့ကျွန်တော်တို့အနေနဲ့လုံးပြီးလာမိလာဘူးတရားတော်ဆင်းနေပါလိမ့်ဖြစ်ပါတယ်
ဒီဆွေးနွေးပွဲမှာလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆိုင်းမှုအတွက်တော့တိကျတဲ့ဆုံးဖြတ်ချက်မျိုးချမှတ်နိုင်တာမရှိပါဘူး။နှစ်ဖက်ကိုယ်စားလှယ်တွေရဲ့ဆွေးနွေးပွဲကိုတော့မနက်ဖြန်မနက်9နာရီမှာပြန်လည်စတင်ဖို့ရှိနေပါတယ်။မနက်ဖြန်ဆွေးနွေးပွဲမှာတော့ကြန့်ရှိတဲ့ NCA စာချုပ်မူကြမ်းပြင်ဆင်ချက်တွေကိုဆက်လက်ဆွေးနွေးမှာဖြစ်တယ်လို့ NCA စာချုပ်လက်မှတ်ရေးထိုးရမှာပါဝင်တဲ့ပုဂ္ဂိုလ်တွေနိုင်ငံတကာနဲ့ပြည်တွင်းကအသိသက်သေတွေနဲ့ NCA လက်မှတ်ရေးထိုးရမှာလက်နက်ကိုင်အဖွဲ့အလုံးပါဝင်ရေးဆိုတဲ့အချက်တွေကိုဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။အခုလိုတပြည်လုံးပြစ်ခတ်ရစေးရေးစာချုပ် NCA မူကြမ်းအချောတက်ရေးအတွက်ဆွေးနွေးနေချိန်မှာကချင်ပြည်နယ်ဆွန်ဘရာဘွန်မြို့နယ်အတွင်းမှာအစိုးရတက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြ CA တင်းမာမှုတွေရှိနေပြီးရှမ်းပြည်နယ်မိုင်းရှုမြို့နယ်အတွင်းမှာတော့အစိုးရတက်တဲ့ရှမ်းပြည်တပ်ရော SSA မြောက်ပိုင်းအကြမှာ21ရက်နဲ့22ရက်နေ့တွေမှာတိုက်ပွဲ၅ချိန်ဖြစ်ပွားခဲ့ပြီးဒီကနေ့အထိလည်းစီးရဲတင်းမာနေစေရှိပါတယ်
ကိုမိုးစွာသတင်းပေးပို့ခဲ့တာပါရှင်။ငင်းချင်ရေးဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးကြားခဲ့ရပြီးတော့တဆက်ထဲပဲဒီလိုမျိုးငင်းချင်ရေးဆွေးနွေးပွဲတွေကျင်းပနေတဲ့တစ်ချိန်ထဲမှာရှမ်းပြည်နယ်ဘက်မှာလည်းတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတယ်ဆိုတာကိုတင်ပြပေးချင်ပါတယ်။ဒီရှမ်းပြည်နယ်သိချင်ပါရှင်။ရှမ်းပြည်နယ်မိုင်းရှူးမြို့နယ်တွေကဒီရှမ်းမြောက်ပိုင်းတက်တဲ့မြန်မာတက်မတော်အကြားတိုက်ပွဲတွေပိုပြင်းထန်လာပြီးတော့ဒီမြန်မာတက်မတော်ဘက်ကစစ်အင်အားထပ်မံဖြည့်တင်းနေပါတယ်။တက်မတော်ရဲ့ထိုးစစ်တွေကိုရပ်ပေးဖို့အတွက်ရှမ်းတက်မတော်ရဲ့တောင်းဆိုချက်ကိုတော့သမရထံကိုတင်ပြပေးမယ်လို့ဒီကနေ့မှပဲမြန်မာဆိုရညဉ့်ညက်ကြီးကိုစလေခေါင်းဆောင်တို့ကကတိပေးခဲ့ပေမဲ့လို့စစ်ပွဲတွေရပ်ဆိုင်နိုင်မှုကတော့မတိမချာဖြစ်နေသေးပါ။တိုက်ပွဲတွေကြောင့်မလို့ဒီဒေသအတွင်းမှာလမ်းပန်းဆက်သွယ်ရေးအပါအဝင်လက်ရှိဆွေးနွေးနေတဲ့အပြစ်ရဲ့ရေးဆွေးနွေးပွဲပေါ်မှာပါဘယ်လိုရိုက်ခတ်မှုတွေရှိနေသလဲဆိုတာကိုတော့မတ်တင်ကြီးထိုက်ကဆက်သွယ်တင်ပြထားပါရရှင်
။ရန်ကုန်မြို့မှာတိုင်းရင်းသားလက်နက်ကင်တို့ရဲ့အစင်းမြင့်ခေါင်းဆောင်အဖွဲ့နဲ့မြန်မာဆိုရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ကြားတနိုင်ငံလုံးအပြစ်ရဲ့ရေးဆွေးနွေးနေချိန်နဲ့အချိန်ကိုက်ဆိုသလိုဖြစ်ပေါ်လာခဲ့တဲ့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSA ရဲ့တော်ရင်စခန်းတွေကိုမြန်မာတပ်မတော်ကအရှိန်မြှင့်ပြီးတော့ထိုးစစ်ဆင်နေပါတယ်။မိုင်းရှူးမြို့နယ်တဲ့ကတော်ရင်စခန်းတွေမှာဒီကနေ့မှလည်းတိုက်ပွဲတွေရှိခဲ့တယ်လို့ SSC မြောက်ပိုင်းရဲ့အထွေထွေအတွင်းမှူးဆက်ခွန်ဆိုင်ကပြောပါတယ်
။အော်ကနေ့ကလည်းဒီသူတို့ကကြားတဲ့အားတွေရှိကူလာနေတယ်။ရှိကူလာပြီးတော့မှမိုင်းရှူးရဲ့ဒီအရှိမြောက်ဘက်ဒီတန်လွင်ဖြစ်ပေါ့။အဲ့ဒါတွေကိုရှိသူတို့ဖိုက်မယ်လို့အတင်းထွက်နေတယ်။ဒါတော့ကျွန်တော်တို့ဘက်ကလည်းတောထဲမှာနေတဲ့အဖွဲ့တွေကတော့ဖြစ်တော့နေပြန်မရှိဘူးလေတောထဲမှာမနေဘူးမြို့ထဲမှာလည်းကျွန်တော်တို့မနေဘူးလမ်းကြောင်းကြီးမှာလည်းပြည်တော်စုကာလမကြီးမှာလည်းမနေဘူးဆိုတော့အဲ့ဒီအချိန်မှာတောထဲမှာထပ်လွန့်လာပြီးတော့တိုက်နေဆိုရင်တော့ကျွန်တော်တို့ကမလွတ်မချောင်တာတော့ကျွန်တော်တို့နေရမရှိတော့ပုဂ္ဂိုလ်ကိုခုခါတဲ့အနေဖြစ်သွားမယ်ကျွန်တော်တို့ကသူတို့စခန်းတွေကိုတွတ်တိုက်တာမျိုးမဟုတ်ဘူ
းရန်ကုန်မြို့မှာအဖြစ်ရရေးဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်နေတယ်SSC မြောက်ပိုင်းရဲ့အထွေထွေအတွင်းရေးမှူးဆက်ခွန်ဆိုင်ကဒီကနေ့မှပဲထိုးစစ်တွေရပ်ပေးဖို့မြန်မာဆိုရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့ရဲ့အရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေကိုတောင်းဆိုခဲ့တယ်လို့ပြောပါတယ်။
ကချင်မှာလည်းအခုတိုက်ပွဲတွေဖြစ်နေတယ်။ရှမ်းမှာလည်းတိုက်ပွဲတွေဖြစ်နေတယ်။တော့ကရင်မှာလည်းတိုက်ပွဲတွေဖြစ်နေတယ်။အဲ့ဒါမျိုးတွေကိုအများဆုံးရပ်ဆိုင်ဖို့ကျွန်တော်တို့ကမေတ္တာရပ်ခံတာပေါ့။မရပ်ဘူးဆိုလို့ရှိရင်ကျွန်တော်တို့အခု MCA ရှင်းနေနေတဲ့ဟာတွေကလည်းယုံကြည်မှုကိုပြတ်ပြတ်သွားမယ်။တန်ဖိုးလည်းကျတယ်။နော်ကျွန်တော်နိုင်ငံတော်တမကြီးဒီကိုမနေ့ကအချိုးပြင်းသူတို့ချက်ချင်းတင်ပြမယ်ရက်ဆိုင်ဖို့လုပ်မယ်ဆိုတော့တဘောတူညီမှုတော့ရပါတယ်။နောက်အခိုင်အမာတော့ဘယ်လိုဖြစ်လာမလဲဆိုတော့လက်တွေပဲကျွန်တော်စောင့်ကြည့်ရမှာပေါ့။မျိုးလင့်လာတော့အကောင်းဆုံးကရက်ဆဲသွားဖို့ပဲ
။တနိုင်ငံလုံးအဖြစ်ရရေးနှစ်ဖက်တို့ဆွေးနွေးနေကြချိန်မှာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တို့ထဲမှာမြန်မာတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်နေတာတွေကအပြစ်ရရေးဆွေးနွေးမှုတွေအပေါ်မှာစိုးကြိုးတက်ရောက်စေတယ်လို့လည်း SSC မြောက်ပိုင်းရဲ့ပြောခွင့်ရကပြောပါတယ်
။သူကကျွန်တော်တို့တွေ့ဆုံဆွေးနွေးပွဲလုပ်ပြီးတော့အပြစ်ခိုင်ရဲ့ဆေးရီMCA ကိစ္စကိုလုပ်နေတဲ့ကိစ္စမှာဘယ်လိုလုပ်ဒီတိုင်းဆိုရင်တော့ယုံကြည်မှုကပြတ်ပြားပြီးတော့မှဘလောက်ပဲအပြောကောင်းကောင်းဆိုင်ရတဲ့မှာပဲရှိနေတဲ့စာချုပ်မျိုးဆိုရင်ကျွန်တော်တို့ကတိတ်ခါလည်းမရှိဘူး။နော်အားလုံးကလည်းကျွန်တော်တို့ကိုတရားခံပြစ်သွားနိုင်တယ်ကျွန်တော်တို့ကအခုကျွန်တော်တို့လက်ရှိမကောင်းသူတို့ကတော့ဆင်ကြီးဆင်သက်ပြီးအများကြီးပြေးလိုက်မယ်ထူးခြားတိုင်းပဲအဲ့ဒါမျိုးတွေကမမှန်ဘူးလူကြီးလူကောင်းမဆန်ဘူးဗျာကျွန်တော်တို့နားလည်တယ်ကျွန်တော်တို့ကလူကြီးလူကောင်းဆန်ကြကျွန်တော်တို့လုံးလို့ကိုလိုပါတယ
်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC မြောက်ပိုင်းတပ်တို့ကိုမြန်မာအစိုးရကပြီးခဲ့တဲ့နှစ်ကတည်းကထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကမြန်မာအစိုးရတပ်ရဲ့ပြင်းထန်တဲ့ထိုးစစ်ကြောင့် SSC ရှမ်းပြည်မြောက်ပိုင်းကျေးဒီမြို့နယ်တွင်းကတဖာဆောင်ကနေဆုတ်ခွာပေးခဲ့ရပြီးအခုအခါမှာတော်ရင်စခန်းတွေမှာအခြေချနေထိုင်နေကြတာဖြစ်ပါတယ်။အရင်တုန်းကတော့မြန်မာဆိုရနဲ့တိုက်ပွဲတွေဖြစ်ခဲ့တိုင်းဒေသရင်းလမ်းပန်းဆက်သွယ်ရေးကိုဖြတ်တောက်တိုက်ခိုက်မှုတွေလုပ်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းတပ်တို့အနေနဲ့အခုအခါမှာတော့မိုင်းရှူးကိုဆက်သွယ်တဲ့လမ်းမကြီးကိုတိုက်ခိုက်မှုမရှိသေးသလိုအခုချိန်ထိလည်းတိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ရှမ်းပြည်မြောက်ပိုင်းတပ်ရဲ့ပြောခွင့်ရကပြောပါတယ်ရှင်။
ဒါကတော့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အခြေအနေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြခဲ့တာပါရှင်။ဖီယူအမေရိကန်တန်ရဲ့ဇူလိုင်လ23ရက်ကြာသပတေးနေ့ညအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာတော့ပုံမှန်ထုတ်လွှင့်ပေးနေကြကျန်းမာရေးအစီအစဉ်ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ည10:00အထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ပြည်ဝအမေရိကန်တန်ရဲ့2015ခုနှစ်ဇူလိုင်လ23ရက်ကြာတာရီနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ50 kHz 585နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်။ရေကြီးမှုကြောင့်နောက်ဆက်တွဲဖြစ်ပေါ်လေးရှိတဲ့ယောဂါတွေအကြောင်းဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတင်ဆက်ပေးဖို့ရှိသလိုပြပြင်ပြောင်းလဲရေးအစိုးရလက်ထက်ဝင်ကြီးဌာနတွေအတွင်းမှာအလွဲသုံးစားစိတ်ဝိုင်းစနစ်မပြောင်းသေးဘူးဆိုတဲ့အကြောင်းဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုလည်းတင်ဆက်ပေးမှာပါတခါကရင်ပြည်နယ်အတွင်းဖွံ့ဖြိုးရေးစီမံကိန်းအစ်တွေဆောက်လုပ်ဖို့စီစဉ်နေတာနဲ့ပတ်သက်လို့တော့
ဒီလိုအချိန်မျိုးပေါ်မှာကလည်းပဲကျွန်တော်တို့ကပေါ့ဆွင့်ရတယ်လို့ဆိုတော့လာမဲ့ဒီ NGA လက်မှတ်ထိုးဖို့အတွက်ကိုလည်းပဲ
ဒီအကြောင်းအပါအဝင်ဒီတိုင်းရင်းသားဒေသတွေကအချိန်အဖြစ်ပြက်တွေကိုတော့တိုင်းရင်းသတင်းလွှာကဏ္ဍမှာအပြည့်စုံနားဆင်နိုင်ပါတယ်အခုရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါပါစကိုင်းတိုင်းနဲ့တခြားဒေသအတော်များများမှာဒီရက်ပိုင်းရေကြီးမှုတွေနဲ့ကြုံနေကြရပြီးဒီလိုမျိုးရေကြီးမှုနဲ့အတူနောက်ဆက်တွဲကြုံရလိမ့်ရှိတဲ့တောက်သုံးရီမတန့်ရှင်းမှုနောက်ချင်းပေါက်ဖွားမှုတွေများလာတာကြောင့်ကူးစက်ရောဂါတွေနဲ့မွေးကပ်ခံရမယ့်အန္တရာယ်တွေလည်းပိုပြီးတော့များလာတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးကြပါတယ်။ဒီရောဂါတွေကမှပြင်းထန်ပြီးအဖြစ်များလိမ့်ရှိတဲ့ရောဂါတွေမဖြစ်အောင်ဘယ်လိုကောက်ွယ်ပြီးတော့ဖြစ်လာရင်လည်းဘယ်လိုကူညီမှုတွေနဲ့ပြုစုဆောင်ရှောက်ပေးသင့်တယ်လဲဆိုတာကိုတော့မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုဦးဝင်းမင်းကမေးမြန်းပြီးဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်။
ကဲဒေါက်တာမြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးရွာသည်မှာဒီသခိုင်းတိုက်နဲ့အနီးတစ်ဝိုက်ဒေသတွေမှာမိုးကြီးပြီးတော့ရေရှမ်းတာတွေရေကြီးတာတွေဖြစ်နေပါလေဆရာပြဿနာကအခုလိုမိုးကြီးရေကြီးပြီးရင်ရောဂါမျိုးစုံကလည်းဝင်လာတယ်ပေါ့ဆရာနော်တချို့ဆိုရင်ဒီအသက်အန္တရာယ်လည်းကြီးတယ်အလောက်ဒီပြင်းထန်ပြီးတော့အဖြစ်များတဲ့ရောဂါတွေအကြောင်းကိုကျွန်တော်အဓိကထားပြီးတော့ပြောအောင်ဆရာ
အဲဒီနှစ်တွေတုန်းကတောင်မှအလံမှန်ရေကြီးကြတယ်သူတွေဆိုတော့ခင်ဗျဖြားနာတယ်တေးရတုတ်တာရှိတယ်အဲ့တော့ဒီသခိုင်းမှာမဟုတ်ပါဘူးရန်ကုန်မြို့မှာလည်းရေကြီးတယ်အဓိကကဒီရေကြီးရေရှမ်းပြဿနာကဒီတောက်ပြီးကံနေဖွဲ့တွေပါလေအရင်ပြီးတော့เนาะဒီရေတွေကမတန့်ရှင်းတဲ့ရေတွေကသူတွေတုံးအောင်နဲ့သုံးဆဲဖို့ခံထားတဲ့ကံနေခွက်တွေတဲကိုအကုန်ဝင်ကုန်တာပေါ့ဗျအမိုက်တဲ့ဒီအမြင့်ကြီးတွေတော့ကပုံမှားတယ်အဲ့လိုပါလာတာပေါ့ချုပ်အင်သားတွေကပါရေရှမ်းပြီးတော့အင်သားရေတွေကတောက်ရေနဲ့ရောကုန်တာတွေပေါ့နော်အဲ့တော့အထူးသဖြင့်ကတော့ဒီရေကြောင့်ဖြစ်တဲ့ကုသတဲ့ရောဂါတွေပေါ့မတန့်ရှင်းတဲ့ရေကြောင့်ဖြစ်တဲ့ဥပမာ1 day 1 shot ပေါ့နောက်နောက်ကအရေးများရာနာတွေဖြစ်တယ်မျက်စိနာမယ်အဲ့ဒီရည်မှာဒီရည်တွေတင်ချန်ခဲ့တဲ့ကြောင့်ဒီရည်တွေကပထမဆုံးကဒီရည်တွေပြန်နေတဲ့အချိန်မှာတော့ရှင်နေချင်းဥတွေအကုန်လုံးဟာမျောပါသွားတာပေါ့ဒါပေမဲ့ရည်ကြီးပြီး၃ပတ်လောက်အတွင်းမှာပဲဒီရှင်နေကရည်တွေဖွက်တွေကနေရှင်နေပြန်လဲပေါက်ခွာလာတာအဲ့တော့ငပြားပူတွေပူပြီးတော့ထလာတာပေါ့နော်ဒီရှင်နေအခုဆိုရင်ရန်ကုန်မြို့မှာသူတို့တို့ကတော်တော်လေးကိုအရန်ကိုခါလိုက်နေတဲ့ပူပြီးဖြစ်တာများနေတာပေါ့ဒီလောက်ပဲရှင်နေကိုကြောက်ကင်းအောင်လုပ်နေပေမဲ့ဒီရေရှမ်းထားတဲ့အတွက်ကြောင့်ပွက်တွေအိုင်ထုံးနေတဲ့အတွက်ကြောင့်ဒီပေါ်ပေါက်တဲ့ကြောင့်တို့တို့ကိုကျွန်တော်မနေနိုင်ဘူးပူများလာတယ်။နောက်တစ်ခါ virus ပူတွေဖြစ်တဲ့အသေးအောင်လဝါရောဂါတွေပေါ့။အဲ့ဒီကနေမှသတိဉာဏ်တွေပျက်စီးတယ်၊တူလောင်ထားတဲ့ဟာတွေတိုးတယ်ပေါ့။အဲ့တော့ခါရချုပ်တဲ့တဲ့ရောဂါတွေလည်းလူတွေရနိုင်တယ်။တချို့နေရာတွေမှာအခုဆိုစကိုင်းမှာမြင်ရတဲ့ပုံနေရာဆိုရင်လူတွေတို့စိတ်တက်တွေ၆ချားကုန်နေဆိုတော့ဒီလဝါဝပေးအန်တွေပြီးတဲ့နောက်ပိုင်းမှာစိတ်၆ချားတဲ့ရောဂါတွေရလာတယ်။အဲ့တော့ဒီရေကြီးတဲ့ပြီးတဲ့နောက်ချုပ်အိမ်နေတဲ့ဇီဝတွေလည်းမမွေတွေပေါ့ပူပြီးတော့ပေါများလာတယ်။အဲ့တော့ဒါကြောင့်ကိုယ်အိမ်ထဲမှာကမွေးခိုက်ခံရတာကိုဖြစ်တဲ့တချို့နေရာဒေသတွေမှာမွေးခိုက်ခံလို့တည်ဆုံနေတဲ့နေရာတွေကျွန်တော်ကြားနေရတာပါ
။ဟုတ်ကဲ့ဆရာကြီးအခုဒီပြောခဲ့တဲ့အထက်မှာအဖြစ်လဲများပြီးတော့အသက်အန္တရာယ်တွေလည်းစိုးရိမ်ရတဲ့ဟာတွေကျွန်တော်အဓိကထားပြီးတော့ပြောအောင်ဆရာ။ဒီ one shot ယောဂါကအဖြစ်များပြီးတော့အဓိကစိုးရိမ်ရတဲ့ယောဂါဖြစ်နိုင်လားဆရာ
။ဖြစ်နိုင်ပါတယ်။ကျွန်တော်တို့ဒီ one day one shot ဆိုတာဗဒီရလက်ထက်တဲ့ virus ကိုကြောင့်လည်းဖြစ်နိုင်တယ်။ဒီအစားအစာတွေထဲမှာကျွန်တော်ကမတန့်ရှင်းတဲ့ရေသန့်မရဘူး။ကျွန်တော်တောက်သုံးရင်စိတ်ချရတယ်တောက်သုံးရင်မရဘူး။မတန့်ရှင်းတဲ့ရေတို့တောက်နေရတဲ့ဆိုလေးကဝမ်ပြဝမ်ရှော့မှာအဆိတ်ပါတဲ့ဘက်တီးရီးယားပိုးတွေပေါ့နော်ဥမာတိုက်ဖိုက်ပိုးတွေပေါ့နော်ဒ ဒါတွေလည်းဖြစ်လာနိုင်တာပေါ့နော်ဒီအရာတွေကိုအတန်အနေနဲ့ပေးရပါ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီကနေပြီးတော့ဒီကာကွယ်နိုင်မှုအတွက်ဆိုလို့ရှိရင်တောက်ရည်တန်းရအောင်ပေါ့ဆရာနော်လုတ်ပေးရမယ့်သဘောမျိုးဖြစ်တာပေါ့
မှန်ပါတယ်အဲ့တော့သူ့ဒီဒီဘေးကယ်ဆယ်ရေးစခန်းဒီမှာရည်တန်းပူရဝေရတာပေါ့တွားပြီးတော့ပေးရဒါပေမဲ့အဲ့လိုရည်တန်းမဝေနိုင်ဘူးလမ်းမဆက်တွေတက်တက်ကုန်နေဆိုလို့ရှိရင်တော့လက်ရှိရွာနေတဲ့မိုးကြီးကိုတတ်အောင်ခံယူရမှာပေါ့နော်အဲ့တော့ရည်တန်းခံယူတဲ့နည်းတွေကလည်းခုနကွင်းပြင်ကျယ်မှာပလတ်စတစ်ဖြင်စာကြီးတစ်ခုနေပေါ့နော်အလဲမှာပေါက်ဖောက်ပြီးတော့ဒီကအရည်တွေမဝင်ရအောင်ခေါင်းမိုးကြီးကိုခံတာတဲ့ဆိုင်ကွင်းပြင်မှာခံနေရပို့ပြီးတော့တတ်တာ။အဲ့ကတစ်ပင်ပေါ်နေပြီးကျိုးချီဆိုတော့ဆောင်းပါးပါပေါ့ဗျာ။အဲ့လေးထောက်ပြီးတော့တောက်ရီတတ်ရအောင်ပေါ့နော်ကျွန်တော်လုပ်ယူတာပေါ့။နောက်အကောင်းဆုံးစိတ်ချဆုံးကတော့ဒီမွေးကြီးကိုပဲကျွန်တော်ထပ်ပြီးကျိုးပြီးတော့တောက်တာပေါ့။အဲ့တော့ရေကန်တွေကိုအခုဆိုရင်ကျွန်တော်တန့်ဆင်ပြီးလို့ရှိရင်တစ်ချက်နဲ့ chlorine ခတ်တာတွေပါလေပေါ့။
ဟုတ်ကဲ့ဆရာ။အဲ့နောက်တစ်ခုကတော့ရေပြားယောဂပေါ့ဆရာနော်။ဆရာပြောခဲ့တဲ့အထက်မှာဒါပေမဲ့ဆရာဒီရေပြားယောဂကတော့ချက်ချင်းတော့ပြင်းထန်တဲ့ဒီတည်ဆုံးရလာအောင်တော့မဖြစ်နိုင်သေးတဲ့အတွက်ဆရာကြီးအရေပြားယောဂနေကာကွယ်ဖို့အတွက်တူတူရှင်းရှင်းလေးပြောပြပါလား
။အကောင်းဆုံးကတော့ကိုယ့်ရေထိပ်ပြီးရေကိုရေတက်နဲ့ပြန်ဆေးရပါပေါ့။ရေအကြီးပေါ့နော်။ဆက်ပြားပေါ့နော်။အများဆုံးသုံးရမယ်ပိုတက်ဆေးပါတဲ့ဆက်ပြားရေကိုကလိုရင်းခတ်ရမယ်ပေါ့။အဲ့တော့ခုနအတက်အရည်မစိုးရညာပဲလားခုဒီရက်ဒီမှာအများကြီးအရေများညာနဲ့စားတဲ့လူတွေတွေ့နေရတာပေါ့နော်။ဒီပါရောက်နေဆိုရင်ပြည်ပေါ်ထဲမှာသွားမိတယ်ရေနဲ့တန်းတန်းနဲ့ပြန်မစေးမိဘူးချောက်တွေမှာရေဝဲစားတယ်ပေါ့နော
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဆရာကြီးခုနလိုရေကြီးရေကျန်ဖြစ်ပြီးဒီရေပြန်ကျသွားတဲ့အခါမှာခုနအင်းဆက်ပိုးတွေပေါက်ဖွားမှုများလာတာပေါ့ဆရာနော်အဲ့ဒီအခါမှာအဓိကတော့မြန်မာနိုင်ငံကအများဆုံးဖြစ်နေတဲ့ဒီသွေးလွန်တုပ်ကွေးပေါ့ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကာကွယ်နိုင်မလဲဆရာကြီးဒီရေကြီးတာကြောင့်ဖြစ်လာနိုင်တဲ့အန္တရာယ်ကို
ခင်ကိတ်မခံအောင်ဒီကင်းပဲဖြစ်ဖြစ်ညနေပဲဖြစ်ဖြစ်လက်ကိုဖုံးတဲ့ဒီရောက်ကိုဖုံးတဲ့ခင်ကြီးတွေဖွင့်ပေးပါစောင့်တွေပါတွေပံ့ပိုးပေးရမယ်နော်အဲ့ဒါလွယ်ဆုံးနည်းကတော့ဆောင်လေးချင်းအောင်လေးလူတိုင်းချင်းအောင်လေးအိပ်ပါချင်းပိုးတက်စီဖြန့်ထားပြီးတဲ့ဆောင်လေးချင်းအောင်လေးကျွန်တော်အသုံးပြုရမယ်ဒါကလေးတက်ငယ်လေးဆိုရင်အကြောင်းနေမှာလဲကျွန်ပိုးတက်စီဖြန့်ပြီးသားပါချင်းလုံးပေါ်ဝါလေးကလကားလေးပြုတ်ပြီးသားပါအဲ့တော့ဘာလို့ချင်းကိုကျွန်တော်ကဒီနေရာမှာနေနေရအမတန်ခက်နေတယ်အဲ့တော့ကျွန်တော်ချင်းကိတ်မခံတဲ့နီးပေါ့နော်အခုတချို့ဆိုလို့ရှိရင်ကိုခန္ဓာမှာချင်းမနာအောင်လိမ့်နဲ့စီးရည်ပေါ်နေတယ်ကြီးလက်တော်ရီမှာချင်းလုံးစကားတော့လူလည်းမတတ်နိုင်ပေမဲ့ကိုအိမ်တွေဒီမျိုးမျိုးနေပါဆိုလို့ကျွန်တော်ချင်းလုံးစကားတတ်ထားမယ်တချို့မျိုးနေဒီမှာတော့ချင်းတီးအောင်ပေါ့ကျွန်တော်ပုတ်ဆေးတွေနဲ့လိုက်ဖြန့်နေရရောရှိပါတယ်ဒါမျိုးတွေကျွန်တော်ချင်းပြေးအောင်ကျွန်တော်လုပ်နေပါတ
ယ်ဟုတ်ကဲ့ဆရာနောက်ယောဂါတွေကတော့ဒီအသေးရောင်တာတို့အဟာရချို့တဲ့တာတို့
စေယောဂါကလည်းဒီလိုဖြစ်နေအ
ပြည့်ဝေကြိုက်တာပါဆရာနော်ဟုတ်ကဲ့ဆရာ
သူတချို့တိုက်ဖက်ယောဂါနဲ့ဘုနာမှာဒီရေကြောင့်လေဒါလေးလည်းအခုစီကနေမှာတော်တော်များများတက်လာတာကြီးကျွန်တော်တွေ့ပါတယ်ဒီသူတို့တကွေတက်နေသလိုပဲတိုက်ဖက်ယောဂါတွေဒီဒီရဲ့ပိုင်းဒီမှာစီကနေမှာတွေ့လာတာကြီးနေပါတယ
်ဟုတ်ကဲ့အဲ့ဒါလည်းအဓိကတော့ဆရာရေသန့်အောင်တောက်ဖို့
မှန်ပါတယ်ဒီနေ့အစာအစာနဲ့မတတ်တာလေကျွန်တော်ပေါ်လာတာပေါ့
ဟုတ်ကဲ့ဆရာ
သူကတော့ဘာသူကတော့ရေထဲမှာမျောလာတဲ့အစာတော့အပြီးနံကောင်းတယ်ကွာစီတုပ်ဘူးလို့ပေါ့ဗျာဒီလိုဘူးတော့မဖွင့်ရသေးဘူးဆိုတော့ဖွင့်ပြီးစားမှုတွေရှိတာပေါ့။အဲ့လိုမျိုးကြတော့ဒီမဖွင့်ရသေးမဲ့ရေဒီလိုညစ်ပတ်တဲ့ရေထဲမှာမျောသွားပြီးဆိုတော့တချို့ပိုးပွားတွေကစိတ်ဝင်နိုင်တဲ့သဘောတွေရှိတယ်။နော်အကောင်းလေးဖဲ့ပြီးတော့စားမယ်ဆိုတာမျိုးပေါ့။ပန်းသီးဆိုပါတော့ဗျာ။ပန်းသီးမှာရော့ရွေးနေတဲ့နေရာလေးလှီးပြီးတော့ကောင်းတဲ့ဘက်ကိုစားမယ်ဆိုတဲ့လူတွေလုပ်ကြတယ်။ဒီလိုမျိုးအမဲလွန်ရွေးနေပြီဆိုရင်ဒီတက်ဖက်ဘူးလည်းဖြစ်နိုင်ပါတယ်။ဝမ်းပြောင်းချော်လည်းဖြစ်နိုင်ပါတယ်။အပေးရောင်လည်းဖြစ်နိုင်ပါတယ
်။ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ကျွန်တော်တွေ့တာလေးမွေကြိုက်တာပေါ့ဆရာနော်။အသက်အန္တရာယ်ထိနိုင်တဲ့အတွက်အစိတ်ရှိတဲ့မွေကြိုက်ခံလို့ရှိရင်ပြင်းထန်လို့ရှိရင်ပေါ့နော်။ဘယ်လိုလက္ခဏာတွေရှိပြီးတော့ဘယ်လိုပြင်ဆင်သင့်တယ်ဆိုတာလေးပေါ့
။မှတ်တမ်းလေးရပါ့။ဒီဘာမှဒီမှာရှိတဲ့156မျိုးတွေက190အစိတ်မရှိဘူးလေ36မျိုးပါပဲမစိတ်ရှိတဲ့အထူးသဖြင့်တော့မွေပွေးနဲ့မွေဟုတ်ပါဗျာခန္ဓာကိုယ်သူရေမွေလို့ဆိုတာကအစိတ်ရှိတာမဟုတ်ဘူးကိုက်ရင်နံပါတ်1ကသူကကြောက်လန့်ပါအဲ့ဒီကရှက်ပြရတာအဲ့တော့ကျွန်တော်ကမွေကိုက်တိုင်းနဲ့စိတ်ပြစိတ်မဟုတ်ပါနဲ့သူကမွေဝေးကိုက်ပြီးငါတို့ရကိုက်ပြီးလို့နော်အစိတ်ရှိတဲ့မွေကိုက်ပြီးဆိုလို့ရှိရင်သူ့ကိုလူနာကိုလည်းလဲလျောင်းထားမှာပါလက်မှာကိုက်တယ်ဆိုလက်ကိုကျွန်တော်မလှုပ်ရှားဘူးကြောက်မကြိုက်တယ်သူကလည်းလမ်းလျှောက်ဆိုင်ပြီးသေးဆိုလို့သူကတော့ကျွန်တော်လမ်းလျှောက်မခိုင်းပါနဲ့သူကလုံးဝကျွန်တော်တည်ငြိမ်သွားထားလိုက်ပါတကယ်လို့မိုးစိတ်တက်ပြီးဆိုရင်သူကမိန်လာတယ်ရှားလေးလက်အားလေးလေးလာတယ်စည်ရည်တွေကျတယ်နော်ကျွန်တော်သားလေးနာလာတာမျိုးရယ်အဲ့တော့မိုးစိတ်မတက်ခင်မှာသူကကြိုက်ပြီးဆိုတာတည်တယ်ဒီလူနာကိုကျွန်တော်ကမလို့မရှားပဲနဲ့ထမ်းစင်နဲ့ခေါ်သွားပြီးအနည်းသက်မိုးစိတ်ဖြည့်ဆည်းရှိတဲ့နေရာကိုကျွန်တော်ခေါ်သွားပါမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင
်ဝင်းမင်းစီစဉ်တက်ဆက်တဲ့ကျမကြီးကနာကိုနားဆင်ကြကြတာပါရှင်။မကြခင်မှာတော့တိုင်းရင်းသတင်းလောအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုကတော့ပုံမှန်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်အစီအစဉ်လှည့်ကြပါပြီ။ဦးသိန်းစိန်အစိုးရတက်လာတာ၅နှစ်ထဲရောက်လာပေမဲ့လို့ဝင်ကြီးဌာနတွေဟာအလွဲသုံးစားကြိတ်ဝိုင်းစနစ်ကိုဆက်လက်ကျင့်သုံးနေဆဲပဲဖြစ်တဲ့အကြောင်းဥအောင်ခင်နဲ့အတူကိုကျော်ကျော်သိန်းတို့ကဒီတစ်ပတ်မှာသုံးသက်တင်ပြထားပါရရှင်။
ဘတ်ချက်ငွေနဲ့ပြန်စားတတ်ပစ္စည်းအလွဲသုံးစားလောက်တာဟာမြန်မာအစိုးရဝန်ထမ်းရဲ့ဓလိဒုံးစံလို့ဖြစ်နေတာကြပါပြီ။အစိုးရဝန်ထမ်းတွေမှာလက်ပေးလက်ယူမှုနဲ့အဂတိလိုက်စားမှုတွေရှိနေသေးဖြစ်လို့ သိပြောင်းပြဖို့လိုအပ်ကြောင်းလွန်ခဲ့တဲ့နှစ်ဩဂုတ်လမှာကျင်းပတဲ့အစိုးရအဖွဲ့ပထမလေးလက်ပတ်အစည်းအဝေးမှာသမ္မတဦးသိန်းစင်ကပြောပါတယ်ဘတ်ဂျက်ငွေအလွဲ၃စားလုတ်ပုံဟာဇီးဒီပန်းမောက်တာကိုဝိုင်းနိုင်တယ်လို့ဖြစ်နေတယ်လို့အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပေးတဲ့ဥပမာကိုလူကြိုက်များပါတယ်နောက်၆လလောက်ကြာတော့ဘတ်ဂျက်အလွဲ၃စားလုတ်သူအများစုဟာအစိမ့်မြင့်ဝန်ထမ်းတွေဖြစ်ပြီးအောက်ခြေဝန်ထမ်းကနေတယ်လို့ပြည်သူ့ငွေစည်းကော်မတီဝင်ဒေါ်တင်ရဲ့ဦးထုတ်ဖော်ပြောဆိုတာကိုပြည်တွင်းမီဒီယာမှာဖော်ပြပါတယ်။ဘတ်ဂျက်အလွဲ၃စားလွတ်မှုပေါင်း၈၀၀နီးပါးရှိပါတယ်။ပညာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနမှာအလွဲ၃စားလွတ်ပုံကို NLD လွတ်တော်အမတ်ဒေါ်စန္နာမင်းကဇူလိုင်လ16ရက်နေ့ကလွတ်တော်မှာတင်ပြပါတယ်။ဘဏ္ဍာငွေ၃ဆွဲပုံကိုဖော်ပြတဲ့စည်းစည်းရုံးချုပ်အစီရင်ခံစာကိုကိုးကားပြီးထောက်ပြတာဖြစ်ပါတယ်။ဒါပေမဲ့တော်ဘာတင်ရစတာလုပ်ငန်းမှာလေအလွဲသုံးစားလုပ်မှုတွေများပါတယ
်။ရေနံတန်းငွေနဲ့တွင်းထွက်ပစ္စည်းဆိုင်ရာလုပ်ငန်းမှာကွယ်ဝှက်မှုနဲ့အလွဲသုံးစားလုပ်မှုအများဆုံးဖြစ်ပါတယ်။တာဝန်ကျေပွန်စွာထမ်းဆောင်သလားဆိုတော့ကိုသိနိုင်ဖို့အတွက်ကန်ထရိုက်စာချုပ်ကိုလွတ်တော်သို့မဟုတ်ပြည်သူသိအောင်ပြသဖို့လိုပါတယ်။မြန်မာပြည်မှာအုံပုံးစာချုပ်များတာဟာအာဂရိလိုက်ဆောင်မှုကိုအားပေးတယ်လို့ဖြစ်နေပါတယ်။ဒါကြောင့်တင်ရစတာထုတ်ယူမှုမှာသတင်းအချက်အလက်မရှိသလောက်ဖြစ်နေတယ်လို့Natural Resource Governance Institute ကတဘာဝတည်ရန်ဇာတကြီးကြပ်ရေးအဖွဲ့ကဆိုပါတယ် Freedom of Information Law ဆိုတဲ့လွတ်လပ်စွာသတင်းယူခွင့်ဥပဒေမြန်မာမှာမရှိတဲ့အတွက်လုပ်ငန်းကိုမဖော်ပြတာဟာအရေးမကြီးသလိုဖြစ်နေပါတယ်ဒါကြောင့်အာဏာပိုင်တွေကြိတ်ဝိုင်းလုပ်ပြီးကိုကျိုးရှာတာကိုအရေးမယူနိုင်ပဲဖြစ်နေပါတယ
် NRGI ကတဘာဝတည်ရန်ဇာတကြီးကြပ်ရေးအဖွဲ့ကပွင့်လင်းမြင်သာမှုနဲ့ပတ်သက်ပြီး58နိုင်ငံကို2013ကစစ်တမ်းကောက်တဲ့အခါမှာမြန်မာဟာအောက်ဆုံးမှာဖြစ်နေပါတယ်။ပွင့်လင်းမြင်သာမှုတာဝန်သိမှုပညာပေးမှုပြည်သူပါဝင်မှုစတာတွေကိုစစ်ဆေးတဲ့အခါအကောင်းဆုံးအမြင့်ဆုံးကိုအမှတ်တရပေးထားပါတယ်။အာရှနိုင်ငံတွေထဲမှာအိန္ဒိယကအမှတ်80၊အင်ဒိုနီးရှားက66မှ၊ဖိလစ်ပိုင်က54မှ၊မလေးရှားက46မှ၊တရုတ်က43မှ၊ဗီယက်နမ်41မှနဲ့ကမ္ဘောဒီးယားက29မှအတီးတီးရကြပါတယ်မြန်မာကတော့၄မှတ်သေးတာရတဲ့အတွက်အခြားဆုံးနဲ့အညံ့ဆုံးဖြစ်ပါတယ်နာမည်ကောင်းလူချင်းလို့တရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှာအဖွဲ့ဝင်လောင်းဖြစ်လာပြီးမြတ်ဝိုင်းဒလိနဲ့အလွဲသုံးစားလုပ်တဲ့အကျင့်ကိုမစွန့်လွတ်နိုင်ပဲဖြစ်နေပါတယ
်တဘာဝတရားစတာထုတ်ယူနေတဲ့နိုင်ငံပိုင်လုပ်ငန်းတွေအကြောင်းအစီရင်ခံစာရေးဖို့ Natural Resource Governance Institute ခေါ်တဘာဝတည်ရန်ဇာတကြီးကြပ်ရေးအဖွဲ့ကစ조사တဲ့အခါမှာကြိတ်ဝိုင်းစနစ်ကိုမထိုးဖောက်နိုင်ပဲဖြစ်နေပါတယ်။အစိုးရဝန်ကြီးဌာနတွေဟာသတင်းထုတ်ပြန်ရမှာအလွန်အားနည်းတယ်လို့ NRGI အရာရှိ Patrick Heller ကပြောဆိုကြောင်းဇူလိုင်လ2ရက်နေ့ထုတ်မြန်မာ Times မှာဖော်ပြပါတယ်။ဘယ်ဌာနကဘယ်လောက်မြတ်ပြီးဘယ်လောက်ရှုံးနေဆိုတာကိုမထုတ်ပြန်တဲ့အတွက်နိုင်ငံပိုင်လုပ်ငန်းတွေရဲ့အခြေအနေကိုသိရှိနိုင်ဖို့ခက်ခဲနေပါတယ်။မကြာမီကအစိုးရချပြီးတဲ့ဂျီနန်နဲ့ဓာတ်ငွေလုတ်ကွက်36ခုမှာပိုင်ဆိုင်မှုကိုမဖော်ပြနိုင်တဲ့မြန်မာကုမ္ပဏီ9ခုနဲ့နိုင်ငံခြားကုမ္ပဏီက11ခုရှိနေတာဟာကြိတ်ဝိုင်းဒလိကိုပြသနေတာဖြစ်ပါတယ်
။ပိုင်ဆိုင်မှုမဖော်ပြတဲ့ကုမ္ပဏီ9ခုဟာဥအောင်တောင်းရဲ့သားတွေဖြစ်တဲ့နေအောင်နဲ့ပြည်အောင်တို့ဩဇာခံတွေဖြစ်ကြောင်းသိရပါတယ်။အာဏာပိုင်ဆွေမျိုးသားချင်းပိုင်တဲ့ကုမ္ပဏီတွေကိုရွတ်ဝဲထားတာဟာစစ်အစိုးရရဲ့အကျင့်တလိဖြစ်ပါတယ်။အစိုးရဌာနမပြောနဲ့ပုဂ္ဂလိကကုမ္ပဏီကိုတောင်သတင်းအချက်အလက်တောင်းခံလို့ရတာမဟုတ်ပါဘူး။ဒါပေမဲ့ EITI တင်ဟဇတ်ထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှအဖွဲ့ဝင်လောင်းဖြစ်လာတဲ့မြန်မာဟာနောက်9လအကြာမှာပထမဆုံး EITI အစီရင်ခံစာထုတ်ပြန်ရမှာဖြစ်ပြီး2019ဇန်နဝါရီလမှာပထမအကြိမ်အစစ်ဆေးခံရပါလိမ့်မယ်။ EITI ရွေးချယ်အကောင့်တွေပုံမှုကိုစောင့်ကြည့်ဖို့အတွက်အစိုးရလုပ်ငန်းရှင်နဲ့အရသာအဖွဲ့ကိုယ်စားလှယ်ပါဝင်တဲ့ဂျွန်ဘောင်းအဖွဲ့ရှိပြီမယ်အာနာပိုင်တွေရဲ့ကြိတ်ဝိုင်းကိုထိုးပေါက်နိုင်ဖို့မရပါဘူးဂျွန်ဘောင်းအဖွဲ့မှာလွတ်တော်အမတ်တွေပါဝင်ဖို့လိုပါတယ်တဘာဝတင်ရဇတ်တကရတဲ့ဝင်ငွေကိုအများပြည်သူအတွက်အသုံးပြုမပြုပြည်သူကိုယ်စားလှယ်ကစစ်ဆေးတာဟာတဘာဝအကျဆုံးဖြစ်ပါတယ်ဦးသိန်းစိန်အစိုးရတက်လာတာ9နှစ်နီးပါးရှိလာပြီမယ်အာနာပိုင်တွေရဲ့အလွဲသုံးစားကြိတ်ဝိုင်းများကိုဖျက်ဆီးဖို့မစွမ်းဆောင်နိုင်ပဲဖြစ်နေပါတယ်ခင်ဗျာ
ူအောင်ခင်တဲ့သူကိုကျွကျော်သိန်းတို့စီစဉ်တက်ဆက်ခဲ့တဲ့မြမကြီးသုံးသက်ချက်စီစဉ်ကိုနားဆင်ကြကြတာပါရှင်။မကြခင်မှာတော့တိုင်းရင်းသားဒေသတွေကအခြေအနေဖြစ်ပျက်တွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသားတွေလောစီစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။အခုကတော့လာမယ့်စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောတာရှင်တွေကိုကြိုတင်သိပေးပါစေရှင်။
ရရှိမြခင်အခုဒီလာမယ့်2015နိုဝင်ဘာလအထူးထူးရွေးကောက်ပွဲကြီးမှာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကနေပြီးတော့ထင်ရှားတဲ့တက်ကြွလှရှားသူတွေနောက်ပညာရှင်တွေအတော်များများပါဝင်ရှင်ပြိုင်ကြဖို့ရှိနေပါတယ်ဒီချင်းနေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းအတွက်အားဖြစ်စေမလားအထောက်ပံ့ဖြစ်စေမလားဒါမှမဟုတ်ရင်ပဲဒီအာဏာရကြက်ခိုင်ရေးပါတီဒါမှမဟုတ်အာဏာရအင်အားစုတွေနဲ့ထိတ်တိတ်ဖြစ်ဖို့အတွက်လာလာဇူးတွေကဖြစ်မလာနိုင်ဘူးလားဒီအကြောင်းနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလူတွေတို့ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေနောက်မိများလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့တို့ရရှိနေကိုကြိုဆိုပါရခင်။
သောရရှိမိချိန်ပြီးဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုကတော့ဒီတိုင်းရင်းသားဒေသတွေကအခြေအနေဖြစ်ပျက်တွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်လှည့်ရောက်ပါပြီ။နေကြားဒေသသတင်းတောက်တွေကစူးစီးတင်ပြထားတာပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ရှမ်းပြည်တောင်ပိုင်းမန်းရှုမြို့နယ်အတွင်းမြမအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်ဘက်မှာအစိုးရတပ်နဲ့ KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံ 1,500 နီးပါးထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ကရင်ပြည်နယ်အတွင်းကဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်နေထိုင်ရေးလုပ်ငန်းစဉ်တွေကိုထိခိုက်စေနိုင်လားဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတနင်္ဂနွေလုံးအပြည့်ရက်ဖို့လက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်တောင်ပိုင်းမန်းရှုမြို့နယ်အတွင်းမြန်မာအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲဇက်တိုက်ဖြစ်ပွားခဲ့ပါတယ်ဇူလိုင်လ21ရက်နေ့ကနေ22ရက်နေ့အထိဖြစ်ပွားခဲ့တဲ့တိုက်ပွဲမှာရှမ်းပြည်တပ်မတော်ဘက်ကအကြအဆုံးရှိသလိုတပ်မတော်စစ်တောင်းဘက်ကလည်းတေဆုံးမှုများပြားတယ်လို့ဒေသခံပြည်သူစစ်အကြီးအကဲတဦးကပြောပါတယ်။မိုင်းရှုမြို့နယ်မြောက်ဘက်9မိုင်အကွာမိုင်းအွက်ဒေသလွေနိုင်ကျေးရွာအနီးမှာရှိတဲ့ရှမ်းပြည်တပ်မတော်တပ်စခန်းကိုတပ်မတော်ကခမရ969စစ်တောင်းကနေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကပြောပါတယ်။တိုက်ပွဲဖြစ်ပွားရတဲ့အကြောင်းကိစ္စဖြေရှင်းပေးဖို့ဝန်ကြီးဦးအောင်မင်းနဲ့တပ်မတော်ကောင်းဆောင်တွေထံတင်ပြထားတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရစစ်ခွန်ဆိုင်ကပြောပါတယ်
။ကချင်ပြည်နယ်ဘူတာအိုခရိုင်စွန်ဘရာပုံမြုပ်နယ်အတွက်အစိုးရတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့အကြဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးသိမ်းရှောင်နေရတဲ့မိုင်းရန်ဂျာရယန်အင်တန်ဆပ်စမာပုံနဲ့ဖုံအင်ရန်ရွာတွေကဒေသခံဒုက္ခတွေ1500နီးပါးကို KIA ကတာဝန်ယူထားတယ်လို့ KIA ရဲ့ငင်းချမ်းရေးဖော်ဆောင်ရေလုပ်ငန်းကော်မတီကငင်းချမ်းရေးအကျိုးတော်ဆောင်ဦးလမိုင်ကွန်ကြာကပြောပါတယ်အစိုးရတပ်မတော်ဘက်ကနေရွာသားတွေကို KIA ဘက်ကဆိုတာမျိုးဆွတ်ဆွဲပြောဆိုမှုတွေအပြင်ချင်းချောက်မှုအမျိုးမျိုးရှိနေတဲ့အတွက်အခုလ16ရက်နေ့ကထွက်ပြေးလာကြတယ်လို့ဦးလမိုင်ကွန်ကြာကပြောပါတယ်2017ခုနှစ်ကစလို့တကြော့ပြန်ဖြစ်ပွားလာတဲ့ကချင်ပြည်နယ်တိုက်ပွဲတွေကြောင့်အခုချိန်မှာဒုက္ခတွေပေါင်းတသိန်းကျော်ရှိနေပြီးနေရက်ရင်းကိုမပြောင်းရသေးဘူးလို့ဒုက္ခတွေကော်မတီတွေကပြောပါတယ်
ရခိုင်ပြည်နယ်နဲ့စက်မောင်တောမြို့နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့သတင်းထွက်ပေါ်နေတဲ့အတွက်လုံခြုံရေးကိုတိုးမြှင့်ထားပါတယ် RSO ခေါ်ရိုဟင်ဂျာသွေးစည်းညွတ်ရေးအဖွဲ့ကနေ ဥပုပ်လာပြီးဇူလိုင်လ19ရက်နေ့နောက်ပိုင်းမှာအစိုးရဝန်ထမ်းတွေကိုအဓိကထားလူဝက်လှုပ်ကြံဖို့ဒေသခံတိုင်းရင်းသားတွေနေထိုင်တဲ့နေရာတွေကိုအကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်ဖို့ဆော်ဩထားတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်အခုလိုလုံခြုံရေးတွန်းမြင့်ထားတာပါမြို့နယ်အုပ်ချုပ်ရေးမှူးဦးလတ်မြင့်ကလည်းဇူလိုင်လ13ရက်နေ့မှာအထူးသတိပေးချက်တစ်ခုထုတ်ပြန်ခဲ့သလိုလက်ရှိမောင်တော်မြို့နယ်အတွင်းမှာမြို့မဆေးကြီးကိုပိတ်ထားရပြီးလူအသွားအလာချောက်ကပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်
လာမည့်ပါတီဆောင်ရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီစစ်နှဖွဲ့ကနေမဲဆန္ဒနယ်မြေတိုင်းမှာချင်းပါတီတို့အနိုင်ရရှိရေးအတွက်တွေ့ဆုံဆွေးနွေးခဲ့ကြပြီးသဘောတူညီချက်တွေကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်ဇူလိုင်လ19ရက်နေ့တွေ့ဆုံမှုမှာတော့ရွေးကောက်ပွဲမှာဝင်ပြိုင်မဲ့ဦးစားပေးစစ်နှဦးကိုရွေးချယ်ပြီးအရွေးချယ်ခံရတဲ့ပုဂ္ဂိုလ်တွေဝင်ရောက်ရှင်ပြန်ကြမယ်မဲဆန္ဒနယ်မြေတွေမှာချင်းမိသားစုဝင်နဲ့အခြားပါတီတွေကနေဝင်ရောက်ရှင်ပြန်ခြင်းမပြုဖို့နဲ့အဲ့ဒီပုဂ္ဂိုလ်တွေအောင်နိုင်ရဲ့အတွက်ဝိုင်းဝန်းပန့်ပိုးပေးကြဖို့သဘောတူခဲ့ကြတယ်လို့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဦးငိုင်းစကပြောပါတယ်ရွေးကောက်ပွဲအလွန်ကာလမှာလည်းချင်းပါတီချင်းချင်းပူးပေါင်းလှုပ်ဆောင်သွားဖို့သဘောတူညီချက်ရရှိခဲ့တယ်လို့လည်းအစည်းအဝေးတက်ရောက်သူချင်းနိုင်ငံရေးပါတီကောင်ဆောင်တွေကပြောပါတယ်
မိုးသီးချံစွာရွာသွန်းမှုကြောင့်ကချင်ပြည်နယ်မိုးကောင်းမြို့နယ်နမတီမြို့တွင်းမှာရေရှမ်းပြည်ဒေသခံတွေခက်ခဲရင်ဆိုင်နေရပါတယ်မိုးကောင်းမြို့မှာကျွန်းတော်နှစ်ကြီးကုန်းဖိုးချစ်ကုန်းမြို့မှရက်ွက်တွေနဲ့နမတီမြို့မှာလည်းဝါအောင်ရက်ွက်တစ်ခုလုံးရေကြီးပြီးမြို့တွင်းဈေးတွေနဲ့တောင်းတွေကိုခိတ္တပိတ်ထားရတယ်လို့တောက်ရည်နဲ့ချက်ပြုတ်စားတော့မှုမှာလည်းခက်ခဲနေကြတယ်လို့ဒေသခံတွေကပြောပါတယ်
ကယားပြည်နယ်ပေါ်ရခဲမြို့နယ်ရှိရင်ဒီပေါက်ကြီးရွာမှာခနောက်စိမ့်ဆက်ယုံတီဆောင်မဲ့စီမံကိန်းကိုပြည်နယ်အစိုးရကနေပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်ကုမ္ပဏီကနေပြန်လည်လျှောက်ထားသွားမယ်လို့လူထုကုံတွယ်ပန့်ပိုးမှုမြန်မာကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးမျိုးတန်းကပြောပါတယ်ပြည်နယ်အစိုးရကနေပကြောင်စီမံကိန်းကိုရုပ်သိမ်းရတယ်ဆိုတာမသိသေးဘူးလို့သူကပြောပါတယ်စီမံကိန်းနဲ့ပတ်သက်ပြီးထွက်ရှိမဲ့ဆိုးကျိုးတွေကိုတေချာချပြခြင်းမရှိဘဲခြေရွာမှာရှိတဲ့တာဝန်ရှိသူတွေနဲ့ဒါတဘောတူစာချုပ်ချုပ်ဆိုခဲ့ကြတဲ့အပေါ်ဇွန်လ3ရက်ပိုင်းမှာဒေသခံရွာသားတွေကနေကန့်ကွက်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။အဲ့လိုကန့်ကွက်မှုအပြီးကုမ္ပဏီကနေဂရင်းနီလူငယ်များတမက်ကအဖွဲ့ရဲ့အကူအညီနဲ့ဆက်ယုံကထွက်ရှိမဲ့ဆိုးကျိုးတွေကိုတေချာချပြပြီးဒေသခံတွေရဲ့တဘောတူညီချက်ကိုပြန်လည်ကောက်ခံဖို့ဆွေးနွေးပွဲတွေလုပ်ခဲ့ကြပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့အကြားအပြစ်ခတ်ရဲစဲရေးနဲ့နိုင်ငံရေးသဘောတူညီချက်တွေမရရှိသေးချိန်မှာကရင်ပြည်နယ်မှာအကြီးစားဖွံ့ဖြိုးရေးစီမံကိန်းတွေအကောင့်ထည့်ဖို့ခြင်းဟာပဋိပက္ခကိုပုံမဆိုးရစေပြီးတော့ငင်းချင်းလုပ်ငန်းစဉ်တွေနဲ့ပြည်သူလူထုရဲ့လုံခြုံရေးကိုလည်းထိခိုက်စေတယ်လို့ကရင်ငင်းချင်းအထောက်အကူပြုကွန်ရက် KPSN ကနေထောက်ပြခဲ့ပါတယ်ဒီအခြေအနေကိုတော့စအိုင်စုကနေအခုလိုတင်ဆက်ထားပါတယ်
။နိုင်ငံအဖွဲ့အစည်းနဲ့ပြည်ပဆိုင်ရာလူမှုကွန်ရက်တောက်ပံ့တဲ့အဖွဲ့အစည်းတွေအနေနဲ့ကင်းပြည်နယ်တန်းမှာကြီးမားတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုလုပ်မယ်ဆိုရင်နေချင်းသဘောတူညီချက်လက်မှတ်ရေးထိုးပြီးမှဝင်ရောက်လုပ်ကိုင်တင်တယ်လို့ KPSN ပြောခွင့်ရသူစောကျော်စွာကအခုလိုပြောပါတယ်။
ဒီနေ့မှာဒီမောတော့ဒီမှာကိန်းတွေလောက်တော့မယ်ဆိုရင်တော့ငင်းညာသဘောတူညီချက်လက်မှတ်ရေးထိုးပြီးမှလုပ်လို့ရှိတော့ဖြစ်မယ်အဲ့လိုငင်းညာသဘောတူညီချက်လက်မှတ်ရေးထိုးမပြီးခင်တော့ရတော့ဒီလိုစစ်ပွဲပြန်ဖြစ်တဲ့အခါမှာကျွန်တော်ပြည်သူတွေလည်းထိတ်ချင်တက်စီတယ်နောက်ပြီးမှငင်းညာလည်းပဲပြတ်သွားပြီးဟောစာနဲ့ပြစာမှန်ရတဲ့အခါမျိုးဖြစ်တော့ပြကြဒါလေးရခဏလေးစောင့်ဆိုင်ကြပါလို့
ဇူလိုင်လ2ရက်နေ့မှာကင်ပြည်နယ်မြောက်ရီကော့ဂရိတ်ကိုဆက်သွယ်ဖောက်လုပ်ထားတဲ့အာချအဝေးပြေးလမ်းမပေါ်မှာကင်းလက်နက်ကတပ် DKBA နဲ့မြန်မာဆွေရတပ်တွေအာချလမ်းကိုအကြောင်းပြပြီးပစ်ခတ်တိုက်ခတ်မှုတွေဖြစ်ခဲ့ပါတယ်ဒီလိုပစ်ခတ်တိုက်ခတ်မှုတွေကို KNUK မျိုးသားစီအုပ်အနေနဲ့တိမ်တိမ်မွေ့မွေ့နဲ့ကင်တွယ်ဖြစ်ရှင်းနေရပြီးလာမယ့်တနင်္ဂနွေလိုပစ်ခတ်ရက်စရေး NCA လက်မှတ်ထိုးဖို့အဟန့်တာဖြစ်မှာကိုစိုးရိမ်မိတယ်လို့ KNUK တွဲဘက်တွင်ရင်မှုနဲ့ဘဒုမဲမဲမဲကအခုလိုပြောပါတယ်
ဒီလိုအချိန်မျိုးပေါ်မှာကလည်းပဲကျွန်တော်တို့ကပေါ့ဆွင့်ရတယ်လို့ဆိုတော့လာမယ့်ဒီ NGA လက်မှတ်ထိုးဖို့အတွက်ကိုလည်းပဲဒါဟန်တာဖြစ်နိုင်ကြတဲ့အကြောင်းလဲတွေ့ရင်မြင်တာပေါ့
လာမယ့်2016ခုနှစ်မှာလည်းပဲ Corporate Aid to Asia လမ်းပိုင်းကိုဆက်လုပ်သွားဖို့အာရှဖွံ့ဖြိုးရေးဘဏ်ကမြန်မာဆိုရက်ကိုဒေါ်လာတန်တရာချင်းငါဖို့ပြင်ဆင်နေပြီးအဲ့ဒီစီမံကိန်းတွေဖြစ်လာရင်မြေသိမ်းရသိမ်းမှုတွေဖြစ်လာမှာကိုလည်းဒေသခံတွေစိုးရိမ်နေရတယ်လို့လွန်ညရော်သားမန်းခင်မောင်ကပြောပါတယ်အာရှဝေပြေလမနဲ့ပတ်သက်ပြီးရန်လိုတိုက်ခတ်မှုမျိုးတွေကိုရှောင်ရှားပြီးတော့ငင်းညာသညိနှိုင်းဆွေးနွေးသွားဖို့နဲ့ KNU အနေနဲ့လည်းငင်းညာတဲ့အဖြေရရှိအောင်ကြားဝေပြန်ပြေးပေးနေတယ်လို့ဆိုပြီး KBS ကနေဇူလိုင်လတုတိယပတ်မှာကြေညာချက်ထုတ်ပြန်ထားပါတယ်
ဆက်ပြီးတော့2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲမှာမွန်ပြည်နယ်အပြင်မွန်လူမျိုးတွေနေထိုင်တဲ့ပြည်နယ်တွေနဲ့တိုင်းတွေမှာဝင်ရောက်ရှင်ပြိုင်ဖို့မွန်နိုင်ငံရေးပါတီတွေကပြင်ဆင်မှုတွေလုပ်ထားပြီလို့ပါတီခေါင်းဆောင်တွေကပြောပါတယ် မွန်နိုင်ငံရေးပါတီတွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့အခြေအနေတွေနဲ့ပတ်သက်လို့မီးယင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါရရှင်
2020ရွေးကောက်ပွဲတုန်းကတခါဝင်ပြိုင်ပြီးသားဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးလာမယ့်အစိုးရတက်တမ်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူနိုင်စံတင်ကပြောပါတယ
်။တော်တော်ကလည်းလောင်းလာရွေးတဲ့ကိစ္စကြတော့ပေါ်ပြည့်တဲ့ဆလကတဲ့ကတော့ကြိုတင်ပြီးတော့ဆောင်ရွက်ထားပြီးသားပဲ။ဒီဖွဲ့စည်းပုံကမပြည့်စုံဘူး။ဘုလက်ရှိကျော်တော်တော်တဲ့ဖက်ဒရယ်မူဘောနော်ဒီမိုကရေစီလမ်းကြောင်းပေါ်မရောက်နိုင်ဘူး။ဒါကိုပြင်ဖို့သိတယ်။အများကြီးတရားမှပြည်နယ်လုံးပိုင်းခွေလည်းနည်းနည်းပဲပြီးသားတဲ့ဟာတွေရယ်တိုင်းရင်းသားခွင့်ရည်တွေရယ်အများကြီးတရားအောင်မယ်။မဲဆိုပါတီတွေဖြစ်တဲ့ဒီမိုကရေစီအင်အားစုနဲ့ပေါင်းပြီးတော့ဒါကိုဆက်လက်တိုက်ပွဲဝင်မှာရှိတယ်။
ပလာသူလမ်းမဲ့ရွေးကောက်ပွဲမှာစတင်ဝင်ပြိုင်မဲ့မော်မျိုးသားပါတီကလည်း၎င်းတို့ပါတီအနေနဲ့ရွေးကောက်ပွဲဝင်တာဟာ2008ပွဲစည်းပုံကိုပြင်ဆင်ဖို့ဒါမှမဟုတ်အသိရေးဆွဲဖို့အတွက်ဖြစ်တယ်လို့ပါတီရဲ့သွင်းမှုနာလီသမားကပြောပါတယ
်2008ခြေကောင်တွေကိုပြင်ဆင်ဖို့ဒါမှမဟုတ်အသိရေးဆွဲဖို့တခုကအဲ2008ပွဲစည်းပုံစဉ်ကိုသူကလည်းဒီစဉ်အမှန်တော့ပြောနေတာနော်
မွန်ပြူရာပါတီကတော့လာမယ့်ရွေးကောက်ပွဲမှာမွန်ပြည်နယ်ပြင်ကရင်ပြည်နယ်တနင်္သာရီတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းတွေမှာမဲဆန္ဒနဲ့60ဝင်ပြိုင်တော့မှဖြစ်ပြီးတော့လက်ရှိဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုစီစစ်နေစေလို့လည်းသူကပြောပါတယ်။ဒါအပြင်နိုင်ငံရေးကဏ္ဍမှာအမျိုးသမီးတွေပါဝင်လာနိုင်ဖို့ဆိုပြီးတော့ရွေးကောက်ပွဲဝင်မဲ့အမျိုးသမီးပါတီမွန်ကလည်းမွန်ပြည်နယ်တနင်္သာရီတိုင်းနဲ့ပဲခူးတိုင်းတွေမှာကိုယ်စားလှယ်15ဦးဝင်ပြိုင်သွားမယ်လို့ပြောဆိုခဲ့ပေမဲ့လည်းမွန်ပါတီတွေကြားညီညွတ်ရေးကိုရှေ့ရှုပြီးတော့ပါတီရက်တည်နိုင်ရေးအတွက်3နေရာမှာတော့ဝင်ရောက်ရှင်ပြိုင်ဖို့စီစဉ်နေတယ်လို့ပါတီဥက္ကဋ္ဌမိသန်းရှင်ကပြောပါတယ်။မွန်ပြည်နယ်အတွင်းမှာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့မွန်မျိုးသားပါတီနဲ့အမျိုးသမီးပါတီမွန်ဆိုပြီးတော့မွန်နိုင်ငံရေးပါတီ၃ဖွဲ့မတူကွဲပြားစွာရပ်တည်နေတယ်လို့လာမယ့်ရွေးကောက်ပွဲမှာလည်းတီးချဝင်ရောက်ရွေးခံသွားမယ့်အနေအထားမှာရှိနေပါတယ်။ခုလိုစူးစိမှုမရှိဘဲတကွဲတပြားစီဝင်ရောက်ရွေးခံမယ်ဆိုရင်အောင်မြင်မှုရရှိနိုင်ဖို့ခက်ခဲမယ်လို့လည်းလွတ်လပ်သောမွန်မျိုးသားရွေးကောက်ပွဲအောင်နိုင်ရေးအကျိုးဆောင်ဖွဲ့တွေကနေသုံးသပ်ထားပါတယ်။
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။တနင်္ဂနွေလုံးအပြည့်ရက်ဖို့လက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်တောင်ပိုင်းမန်းရှုမြို့နယ်အတွင်းမြန်မာအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်ဘူတော် OKI Sumbrabu မြို့နယ်အတွင်းအစိုးရတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ 1,500 နီးပါးထွက်ပြေးတိမ်းရှောင်နေရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။နေကြာဒေသသတင်းတောက်တွေစုစည်းတင်ပြတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါ။ဒီအစီအစဉ်နဲ့ဒူဗီကထွက်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ internet website လိပ်စာ bamis.voanews.com မှာအတန်းနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်။ VOA ကထုတ်လွှင့်တဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုလည်းဒီ internet website မှာကြည့်လို့ရပါတယ်ရှင်။ကြာတာပြည်နေ့ညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။မနေ့ပြန်မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့ line to meter 2340 32 49 50တို့ကနေဖတ်ယူနားဆင်နိုင်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကတင်ပြပေးပါမယ်ရှင်
။ American ကာဝေးဝင်ကြီး Ash Carter ဒီရနိုင်ငံကိုကြိုတင်ကြေညာထားခြင်းမရှိဘဲဒီကနေ့ရုတ်တရက်ရောက်သွားပါတယ်။ IS သွေးကြွတွေအသာစီးရမလာနိုင်အောင် American နဲ့ US တပ်ဖွဲ့တွေလက်တွဲကြိုးပမ်းနေတာတွေကိုကိုတိုင်ကိုကြမြင်လို့တယ်လို့လည်းဝင်ကြီး Carter ကပြောကြားခဲ့တာပါ။အမေရိကန်နျူကလ িয়ার သဘောတူညီချက်ပေါ်တန်ရရှိနေတဲ့အမေရိကန်လွှတ်တော်အမတ်တွေရဲ့ထောက်ခံချက်ရရှိရေးအမေရိကန်ဆိုရထိတ်တန့်ရရှိရေးအရှင်းမြင့်ကြိုးစားနေပါတယ်။ UN နျူကလ িয়ার သဘောတူညီရေးနဲ့ပတ်သက်ပြီးဒီကနေ့ကြာလပင်းနေထက်လွတ်တော်နိုင်ငံဆက်ဆံရေးကော်မတီရဲ့ကျန်းမာဝဲကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီစွန့်ရေးဝန်ကြီးဗန်နာရေးဝန်ကြီးတို့လည်းတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်။ Internet Online ကနေတဆင့်အမေရိကန်တွေကိုစီယုံသွင်းသွင်းမှုကြိုးပမ်းနေတဲ့ IS သွေးကြွအဖွဲ့ဟာ Al-Qaeda အကြမ်းဖက်အဖွဲ့တစ်တောင်အမေရိကန်တွေအန်ဒီယေပူကြီးရဲ့အကြောင်းပြည်အောင်စုစုံစမ်းစစ်ဆေးပြီးလို့ FBI ညွှန်ကြားမှု James Comey ကပြောပါတယ်။အမေရိကန်ပြည်အောင်စုကော်လိုရိုပြည်နယ်မှာကျင်းပနေတဲ့နှစ်ပတ်လည်လုံခြုံရေးဆိုင်ရာနှိနှောဖလှယ်ပွဲတွင် Internet လူမှုကွန်ရက်တွေမှာစစ်သွေးကြွရဲ့လှုပ်ရှားမှုတွေကြီးထွားလာနေတာကို FBI ကြီးကသတိပေးပြောကြားသွားတာပါ။ တရုတ်နိုင်ငံသား150ရုပ်ကိုတရားဝင်တစ်ထုတ်လုပ်မှုနဲ့ဆက်နွယ်ပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။ထောင်ဒဏ်ဆနစ်ကနေအနည်း20အထိပြင်းထန်တဲ့ပြစ်မှတ်ဒဏ်တွေချမှတ်ခဲ့တဲ့ပေါ်တရုတ်နိုင်ငံကစိုးရိမ်တဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့စိုးရိမ်ပူပန်မှုတွေကိုလည်းမြန်မာနိုင်ငံအနေနဲ့အလေးထားစဉ်းစားဖို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူလူကန်းကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။တခုတ်ထုတ်မှုနဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာဒီနေ့စစ်မှန်ကဖမ်းဆီးထားတဲ့တရုတ်နိုင်ငံသား155ယောက်ထဲမှာ153ယောက်ကိုမြင်းကြီးနားခင်တရားဝန်ကမနေ့ကပဲထောင်နဲ့20နဲ့ညီများတဲ့တတတချုံပြည်တယ်တွေကိုစီရင်လိုက်တာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လုံကြီးညင်ညာခဲ့တာပါ။ဒီညစီစဉ်ထုတ်လုပ်ရေးမှုကကိုကောင်းထက်ဖြစ်ပြီးအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျမခင်ပြထွေးပါရှင်။ View American တန်ရဲ့ကြာတာပြင်းညစီစဉ်တွေကိုည9:00ကနေ10:00အထိလိုင်းနိုမီတာ24 32 25 50နဲ့အစောပိုင်းညဝက်9:00ကနေ9:00ခွဲအထိကိုတော့လိုင်းလက်မီတာ190 kHz 1500ကနေအတန်လွှင့်နေတာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ View ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.